Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2015ခုနှစ်ဧပြီလ30ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဖိုင်းနိုမီတာ32 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်ခင်းအစီအစဉ်မူကကျွန်မစုမမရှင
်ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံရှိဘက်ချမ်းဘော်တီမိုးမြို့မှာကြီးမားတဲ့လူအုပ်ကြီးကအခြေတဲ့ဆန္ဒပြနေပါတယ်။ဒီပေါ်နိုင်ငံကငရင်ဗဟိုပြုတ်လုတ်သွားတဲ့နေရာအနီးတစ်ဝိုက်မှာဆေးဝါးနဲ့အစာအသောက်တွေကိုစတင်ဝေပေးနေပြီဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်လွှတ်တော်နေရာပေါင်းရှိမှာပထမဆုံးအကြိမ်ဖြည့်မင်းကွန်းပြောကြားခဲ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံကသတင်းတွေကိုကိုဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါရှင်။ဒီမနေ့နေ့မနက်ခင်းမှာသောတာရှင်တွေအတွက်တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ဒီကမ္ဘာလုံးမှာသတင်းလွတ်လပ်ခွင့်ဟာ10နှစ်အတွင်းမှာအဆိုးဆုံးအဆင့်ကိုကျဆင်းသွားပါတယ်မြန်မာနိုင်ငံကလည်းဒီစည်းရင်းထဲမှာပါပါတယ
်သတင်းလွတ်လပ်ခွင့်လို့ချိန်ချော့မှုလို့ ਨੇ ပတ်သက်လို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကအဆိုးရဘက်မှာတာဝန်ရှိအဆိုးရဆိုရင်အဆိုးရတစ်ခုတ
ည်းမြန်မာစာနယ်ဇင်းကောင်စီရဲ့ဒီတုံ့ပြန်ချက်ဖြစ်ပါတယ်ရှင်နောက်ပိုင်းမှာလည်းလာမယ့်မေလ1ရက်နေ့မှာကျင်းပမယ့်တိုင်းရင်းသားညီလာခံမှာတိုင်းရင်းသားခေါင်းဆောင်တွေဘာတွေဆွေးနွေးဖို့ပြင်ဆင်နေကြပါသလဲဆိုတာနဲ့မလေးရှားမှာ ASEAN 10နိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြတော့ကသဘောတူဆုံးဖြတ်ခဲ့ကြတဲ့ဆုံးဖြတ်ချက်တွေထဲမှာဘာတွေစိန်ခေါ်မှုရှိနေပါသလဲဆိုတဲ့သတင်းတွေနဲ့အတူအမေရိကန်ပြည်ထောင်စုဘော်တီမိုးမြို့ထဲမှာအရေးပေါ်အခြေအနေကြေညာထားရတာကိုတည်ငြိမ်အောင်ကြိုးပမ်းနေကြတယ်ဆိုတဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေတင်ဆက်ပေးမှာပါအခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဥဆံမိုးဝီတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံရှိဘက်ချမ်းဘော်တီမိုးမြို့မှာကြီးမားတဲ့လူအုပ်ကြီးကခြေတက်ဆန္ဒပြနေပါတယ်။ဒါပေမဲ့ဒီဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပြည့်စုံသွားလိမ့်မယ်လို့ရဲတပ်ဖွဲ့ကမျှော်လင့်ထားပါတယ်။အာဖရိကအမေရိကန်လို့ခေါ်တဲ့လူမဲတွေအပေါ်ရဲတပ်ဖွဲ့ကမဖွဲ့မရပြုမှုဆက်ဆံတာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြလူအုပ်ကြီးဟာမြို့လေအဓိကမြစ်ထားဘူဒါယုံကနေမြို့တော်ခမ်းမရှိရာကိုခြေတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ရဲကထင်းသိမ်းထားစဉ်လူငယ်လူမဲအမျိုးသားတအူတည်ဆုံသွားပြီးတဲ့နောက်နေရက်ဆက်တိုက်စုပမှုတွေဖြစ်သွားခဲ့တဲ့အတွက်အင်္ဂါညကကာဖျူးညမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပုထုနေ့ကတော့မြို့ရဲ့အခြေအနေဟာပုံမှန်တိုင်းပြန်လည်လည်ပတ်နေပါတယ်ညမထွက်ရအမိန့်ကိုသတင်းတစ်ပတ်ကြာထုတ်ပြန်ထားတာဖြစ်ပါတယ်အများဆုံးပတ်စကားတွေမြို့ပတ်ရထားတွေမှာလူတွေပုံမှန်တိုင်းပြစ်ချက်နေပြီးစာတင်ကြောင်းတွေလည်းပြန်ဖွင့်ခဲ့ပါတယ်ဘာတီမိုးမြို့ကနာမည်ကြီးတန်းဆောင်တီဝိုင်းအဖွဲ့ဟာလည်းအပြင်မှာအခမဲ့ဖျော်ဖြေပေးခဲ့ပါတယ်ဒါပေမဲ့ဘာတီမိုးမြို့ကဘေ့စ်ဘောအသင်းဖြစ်တဲ့ Orio နဲ့ Chicago White Sox အသင်းတို့ပုထုနေ့ကကစားခဲ့ပေမဲ့အများပြည်သူကိုဝင်ရောက်ကြည့်ရှုခွင့်မပေးခဲ့ပါဘူးတနည်းအားဖြင့်တော့ပြည်သက်တွေကြည့်ခွင့်မရတဲ့ဘေ့စ်ဘောပွဲကိုကစားခဲ့ကြတာပါမေရီလန်းပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan လည်းပြဿနာဖြစ်ခဲ့တဲ့နေရာတချို့ကိုတွားရောက်ပြီးဒေသခံတွေနဲ့စကားပြောကြားခဲ့ပြီးတဲ့နောက်မြို့အခြေအနေဟာတည်ငြိမ်အေးချမ်းသွားပြီလို့ပြောပါတယ်ဒီတော့တွင်ဘော်တီမိုးမြို့ကဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့အမေရိကန်နိုင်ငံအတွင်းကတခြားမြို့အတော်များများမှလည်းခြေတက်ဆန္ဒပြပွဲတွေပြုလုပ်နေပါတယ
်နီပေါ်နိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းမြင်းကလင်းဗဟိုပြုသွားတဲ့နေရာအနီးတစ်ပိုက်မှာဆေးနဲ့အစားအသောက်တွေစတင်ဖြန့်ဝေပေးနေပြီဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ငရင်တိုင်းကြောင့်တေဆုံးသူအရေအတွက်ဟာလည်းဆက်တိုးနေပါတယ်အခုဆိုရင်တည်ဆုံးသူရေတွက်ဟာ9000ကျော်သွားပြီလို့သတင်းတွေမှာဖော်ပြနေကြပါတယ်။နီပေါ်အစိုးရတာဝန်ရှိသူတွေကအစိုးရအနေနဲ့လိုအပ်တဲ့ရေအစားအစာနေထိုင်စရာလိုအပ်ချက်တွေကိုစီစဉ်ဆောင်ရွက်ပေးနေတာကိုပုံမကောင်းမအောင်လုပ်ပေးပါမယ်လို့ခရီးပြူထားပြီးဂိုခာအရက်ဒေတာတဝိုက်ကိုကမ္ဘာစန္ဒရိပ်ခါအစီအစဉ် WFP ကအကူအညီပေးနေပါတယ်။တစ်ချိန်တည်းမှာပဲကေဇေးရေးအလုပ်သမားတွေဟာ 9.8 ပြင်းအားရှိတဲ့မြင်းကလေးတန်းကြောင့်ပျို့လဲကုန်တဲ့အဆောက်အဦတွေအပျက်စီးတွေရဲ့အောက်မှာပြိနေသူတွေကိုရှာဖွေကယ်ဆယ်ဖို့ကြိုးစားနေပါတယ်။အင်္ဂါနေ့ညနေနှောင်းပိုင်းမှာပြင်သစ်နိုင်ငံကကူညီကယ်ဆယ်ရေးအဖွဲ့ဟာခတ်မန်ဒူမြို့တွင်းကပျို့ကျနေတဲ့သူ့ရဲ့အိမ်အောက်မှာပြိနေသူအမျိုးသားတစ်ယောက်ကိုရှာဖွေကယ်တင်နိုင်ခဲ့ပါတယ်။သူဟာအဆောက်အဦရဲ့အောက်မှာနာရီပေါင်း80ကျားပိတ်မိနေခဲ့တာပါ။အစိုးရဘက်ကတုံ့ပြန်ဆောင်ရွက်မှုတွေနှေးကွေးတယ်ဆိုပြီးတော့အလိုမကျဖြစ်နေတဲ့သူတွေတော်တော်များများရှိပါတယ်။ထောင်ထဲချီတဲ့လူတွေဟာဘရူးနေမှာခတ်မန်ဒူမှာစုဝေးခဲ့ပြီးတဲ့နောက်မျိုးဆွေတွေရှိတဲ့နယ်တွေကိုသွားဖို့အတွက်ဘတ်စကားတွေကိုရှာဖွေနေကြပါတယ်။မကြေမနပ်ဖြစ်နေကြသူတွေဟာမြို့ထဲမှာဆန္ဒပြနေကြပြီးလမ်းတွေကိုပိတ်ထားကရဲတွေနဲ့ထိတိုက်တွေ့နေကြပါတယ
်။ဒုတိယကမ္ဘာစစ်တွင်ဂျပန်နိုင်ငံကလှုပ်ဆောင်ခဲ့တဲ့အပေါ်အထူးနောက်နောက်ရမိကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဗိုလ်ထုနေ့မှာပြောကြားလိုက်ပါတယ်။အာရှတိုက်တွင်တရုတ်နိုင်ငံကအင်အားကြီးထွားလာနေတဲ့အချိန်မှာဂျပန်နိုင်ငံကလည်းကမ္ဘာလူညိုရေးမှာအရေးပါတဲ့ကဏ္ဍကပါဝင်မဲ့အစီအစဉ်ကိုကျင်းပတဲ့အချိန်မှာပဲဝန်ကြီးချုပ်အာဘေကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ မေရိကန်လွတ်တော်နေရာပေါင်းရှိမှာဂျပန်ကောင်ဆောင်တဦးအနေနဲ့ရှာရှာပါပါမင်ကွန်းပြောခွင့်ရတဲ့အချိန်ဝန်ကြီးချုပ်အာဘေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်စစ်အတွင်းအာရှတိုက်သားတွေအပေါ်ဂျပန်နိုင်ငံကပြုမှုဆက်ဆံခဲ့တာတွေကိုမြစ်ပစ်လို့မရနိုင်ကြောင်းသူကပြောကြားလိုက်ပေမဲ့သူ့အရင်ဂျပန်ကောင်ဆောင်နေပြောကြားခဲ့တာတွေနဲ့ထူပြီးသူ့အနေနဲ့ပုဂ္ဂိုလ်ရေးရတောင်းပန်ပြောဆိုတာတော့မလုပ်ခဲ့ပါဘူးတမိုင်းဝင်အမေရိကန်လွတ်တော်အတွင်းပြောကြားတဲ့သူ့ရဲ့မင်ကွန်းထဲမှာဂျပန်အမေရိကန်ဆက်ဆံရေးကောင်းမှုကိုမိမောင်းထူပြောကြားသွားခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းကြာဆုံးသွားကြတဲ့အမေရိကန်စစ်သားတွေအတွက်လည်းဝမ်းနည်းကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ဖြစ်ပြီးသွားတာတွေကိုပြန်ပြင်လို့မရနိုင်တော့ပေမဲ့တည်ဆုံးသွားကြသူတွေအတွက်အထူးဝမ်းနည်းကြေကွဲရပါကြောင်းဂျပန်နိုင်ငံကိုယ်စားသူ့အနေနဲ့ပြောကြားလိုပါတယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်နိုင်ငံအကြဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80မြောက်နှစ်ပတ်လည်အထိမ်းအမှတ်ကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးဝန်ကြီးချုပ်အာဘေအခုလိုမင်းကွန်းပြောကြားတာလည်းဖြစ်ပါတယ်မင်းကွန်းမပြောခင်အစောပိုင်းတုန်းကတော့ဒုတိယကမ္ဘာစစ်အမတ်တရအောက်မေ့ပွဲနေရာကိုသွားရောက်လည်ပတ်ခဲ့ပါတယ
်အီရန်နိုင်ငံရေပိုင်တဲ့အတွင်းအင်္ဂါနေ့ကကြားဖြတ်တားဆီးခဲ့တဲ့ကုန်တင်သင်းမိုးဟာကုန်သွယ်မှုနဲ့ပတ်သက်တဲ့ဥပဒေကြောင်းအရဆောင်ရွက်တာဖြစ်ပြီးတော့နိုင်ငံရေးတို့လုံခြုံရေးတို့နဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်မာရှယ်ကျွန်းအလန်ဒင် MVMaris Degrit အမည်ရှိတဲ့ကုန်းတစ်တာတင်သင်းမောဟာဘန္ဒာယီကိစ္စနဲ့ပတ်သက်ပြီးတော့တရားရုံးတစ်ခုမှာရေရှည်ရင်ဆိုင်နေရတဲ့အမှုတစ်ခုနဲ့ပတ်သက်နေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကနယူးယောက်မြို့မှာပြောဆိုလိုက်ပါတယ်။နိုင်ငံတကာစုပေါင်းထားတဲ့စီးပွားရေးကုမ္ပဏီပိုင်းကုန်းတင်သင်းမောဟာဆင်းလုံငါသင်းမောဖြစ်ပြီးတော့သင်းမောရဲ့ကိုယ်စားလှယ်ကတော့အမှုနဲ့ပတ်သက်ပြီးဘာမှရေးသားသတိပေးချက်ထုတ်တာမျိုးမရှိဘူးလို့ပြောပါတယ်။သင်းမောရဲ့ကုန်းဘက်ကိုကျော်ပြီးတော့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခင်းဖြစ်ပေါ်တဲ့အချိန်မှာ MVMaris Degrit အမည်ရှိတဲ့ကုန်းတစ်တာတင်သင်းမောဟာနိုင်ငံတကာရေချောင်းသွားလာပြီးလမ်းကြောင်းပေါ်မှာရှိနေပြီးတော့ရေလက်ကြားအတွင်းကနေအာရေဘီယန်ပင်လယ်ဝေ့ကိုသွားနေတာပါ။အီရန်နိုင်ငံပိုင်ရေပင်လယ်အတွင်းမှာရှိနေပါတယ်။သင်းမောကပတိန်ကသတိပေးချက်ကိုဂရုမစိုက်တဲ့အတွက်သင်းမောကိုကြောပြီးတော့ပြစ်ခတ်ပြီးလိုက်နာအောင်ဆောင်ရွက်ရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မွေးဆိုးမောင်ခိုကုမှုနဲ့ဖမ်းဆီးပြစ်ဒဏ်ဆီးခံထားရသူနိုင်ငံသား9ဦးအပါအဝင်စုစုပေါင်း10ဦးကိုကွပ်မြစ်လိုက်ပြီးဖြစ်ကြောင်းမလေးရှားအာဏာပိုင်တွေကပုတ်ထုတ်နေမှာအတိအပြုပြောကြားလိုက်တဲ့အတွက်နိုင်ငံအတော်များများကကန့်ကွက်ရှုံချလိုက်ကြပါတယ်။အကျဉ်းသားတွေကိုတနက်နေ့ပြစ်ခတ်ကွပ်မြစ်လိုက်တာလို့အင်ဒိုနီးရှားရှေ့နေချုပ်မိုဟာမက်ပရာဆက်ဒီယိုကပြောကြားလိုက်ပြီးတမ်းပြည်ကိုမွေးရစေဝအန်ရကကာကွယ်နိုင်မှုအတွက်တပ်ဖြတ်ရခြင်းဖြစ်ကြောင်းအစိုးရရဲ့လုပ်ရက်ကိုရှင်းနေကြုတ်ကခုခံကာကွယ်ပြောကြားလိုက်ပါတယ်။အကျဉ်းသားတွေကိုဒေသဆန်တော်ချိန်ညတကောင်ကျော်အချိန်12နာရီ35မိနစ်မှာပြစ်တပ်လိုက်တာမှာနောက်နာရီဝက်ကြာတဲ့အခါတေဆုံချောင်းအတီပြုတ်နိုင်ခဲ့ပြီးပြစ်ချက်တွေအားလုံးဟာလည်းပြစ်မှတ်ကိုတိကျစွာထိမှန်ခဲ့တယ်လို့ရှင်းနေကြုတ်ကပြောပါတယ်။လူသက်ရတာဟာစိတ်မချမ်းမြေစရာကောင်းတဲ့လုပ်ရက်ဖြစ်ကြောင်းဒါပေမဲ့တမ်းပြည်မွေးရစေဝအန်ရနဲ့ရင်ဆိုင်နေရတဲ့အဖြစ်ကကာကွယ်နိုင်မှုအတွက်ဒီပြစ်ဒဏ်ကိုစီရင်ရခြင်းဖြစ်ကြောင်းတခြားတိုင်းပြည်တွေကိုစန့်ကျင်မှုအတွက်လှုပ်ဆောင်ခြင်းမဟုတ်ဘဲမွေးဆေးဝါးနဲ့ဆင့်ရွယ်နေတဲ့ရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့အတွက်လှုပ်ရခြင်းဖြစ်ကြောင်းရှင်းနေချုပ်ပရာဆက်ဒီယိုကပြောပါတယ်တည်ဆုံသွားတဲ့နိုင်ငံသားတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသား၄ဦးဩစတြေးလျနိုင်ငံသား၂ဦးနဲ့ဘရာဇီးနိုင်ငံသား၁ဦးတို့အပြင်အင်ဒိုနီးရှားနိုင်ငံသား၁ဦးတို့လည်းပါဝင်ပါတယ်သူတို့ကိုနူဆာကမ်ဘန်ဂန်ဘဟုအချင်းထောင်ရှိတဲ့ကျွန်းပေါ်ကတစ်တောထဲမှာပြစ်တပ်လိုက်တာလို့ဆိုပါတယ်
နိုင်ဂျာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုံရဲ့အတွင်း Lake Chad အမည်ရှိတဲ့ကျွန်းကိုထိန်းချုပ်နိုင်မှုအတွက်အစိုးရတပ်တွေနဲ့ Boko Haram စစ်သွေးကြွတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာစစ်သား46ယောက်နဲ့အရသား28ယောက်သေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြွတွေဘက်က156ယောက်ကြာဆုံးတယ်လို့အင်္ဂါနေ့မှာပြောပါတယ် Boko Haram အဖွဲ့က Karamga ကျွန်းကိုစနေနေ့မှာစတင်တိုက်ခိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။အခုဆိုရင်နိုင်ဂျာစစ်တပ်ကကျွန်းကိုပြန်လည်ထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ဆိုပါတယ်။နိုင်ဂျာနိုင်ဂျီးရီးယား Chad Cameroon စတဲ့နိုင်ငံတွေအတူတွဲပြီးတော့မကြခင်ကပဲ Boko Haram စစ်သွေးကြွတပုံတွေကိုထိုးစစ်ဆင်ခဲ့ပါတယ
်အရှေ့တောင်အာရှနိုင်ငံအသီးသီးကိုအသက်ဆုံးပြီးထွက်ပြေးလာကြတဲ့လေဆိပ်ပြေရိုဟင်ဂျာတွေအရေးအတွေ့နိုင်ငံတကာအသံဝိုင်းကမြန်မာအစိုးရကိုဖိအားပေးပြောဆိုတင်တယ်လို့ BROUK ပြည်ထောင်ချိဆက်မြန်မာရိုဟင်ဂျာအဖွဲ့အကြီးအကဲဦးထွန်းခင်ကပြောပါတယ
်ရိုဟင်ဂျာတွေကအရှေ့တောင်အာရှနိုင်ငံတွေကိုသူတို့အသက်ကိုဆုံးပြီးတော့တင်ဘောတွေလေးတွေစီးပြီးတော့ထွက်လာတယ်။ဘာဖြစ်လို့ဆိုတော့မြန်မာပြည်တွင်းမှာသူတို့မှာဘာတစ်ခုမှလွတ်လပ်ခွင့်ဆိုတာမရှိဘူး။သူတို့ရဲ့အခြေခံလွတ်ခွင့်ဆုံးရှုံးနေရတယ်။ရပိုင်ခွင့်တွေဆုံးရှုံးနေတယ်။အဲ့ဒီအတွက်ကြောင့်အရေးကြီးတာကအာဆီယံအနေနဲ့ပြဿနာရဲ့စစ်မြစ်ကိုကင်ထွေဖြေရှင်းဖို့အတွက်နိုင်ငံတကာအင်အားစုတွေနဲ့ပူးပေါင်းပြီးတော့မြန်မာအစိုးရကိုဖိအားပေးဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။
အမေရိကန်အခြေစိုက်နိုင်ငံတကာဒုက္ခသည်များအဖွဲ့ကချီးမြှင့်တဲ့2015ခုနှစ် Richard C. Holbrooke စုပေးပွဲအခမ်းအနားမှာဦးတွန်းခင်ကပြောကြားသွားတာဖြစ်ပါတယ
်။ဆာဒီအာရေဗျားနိုင်ငံရဲ့ဘုရင် Salman bin Abdul Aziz ကဘူရူနီမှာနိုင်ငံရဲ့ထိပ်တန်းအရာယာဒူးတွေကိုအပြောင်းလဲပြုလုပ်လိုက်ပြီးတော့သူ့ရဲ့တူဖြစ်သူမင်းသား Mohammed bin Nayef ကိုအင်ရှီမင်းသားအဖြစ်ခန့်အပ်လိုက်ပါတယ်။အခုလောက်ရခါပြီးခဲ့တဲ့ဇန်နဝါရီလတုန်းကဘုရင်အဗ်ဒူလာကွယ်လွန်ပြီးတော့ဘုရင်ဆော်မန်တက်လာချိန်မှာအင်ရှီမင်းသားဖြစ်လာတဲ့ဘုရင်ရဲ့တဝမ်းခွဲညီမူကွာရင်နေရာကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမွေတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တော်ဒရှင်တွေကိုအရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက် Freedom House အဖွဲ့ရဲ့ထုတ်ပြန်လိုက်တဲ့2014ခုနှစ်အတွက်မီဒီယာအစီရင်ခံစာအကြောင်းမှာ2014ခုနှစ်ဟာတစ်ကမ္ဘာလုံးမှာသတင်းလွတ်လပ်ခွင့်ဆယ်စုနှစ်ဆယ်နှစ်အတွင်းမှာအဆိုးဆုံးအဆင့်ကိုကြာဆင်းသွားပြီးတော့အဲ့ဒီအဆိုးဝါးဆုံးမီဒီယာလွတ်လပ်ခွင့်ကြာဆင်းသွားတဲ့စီးရင်ထဲမှာမြန်မာနိုင်ငံကလည်းပါဝင်ပါတယ်။မြန်မာသတင်းမီဒီယာအခြေအနေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြပေးခြင်းပါတယ်ရှင်။ပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်အတန်းကျဆင်းသွားတယ်လို့ Freedom House အဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒါဟာဆိုရင်ကမ္ဘာနိုင်ငံနဲ့ဒေသပေါင်း196ခုတို့ရဲ့2014ခုနှစ်သတင်းလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်လေ့လာပြီးတဲ့နောက်မှာအခုလိုထုတ်ပြန်လိုက်တာပါ။ကမ္ဘာပေါ်ကသတင်းလွတ်လပ်ခွင့်အခြေအနေအဆိုးဝါးဆုံးနိုင်ငံကိုအမှတ်တရပေးပြီးတော့သတ်မှတ်ခဲ့တာမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာရမဟာအီဂျစ်လီဘီးယားတို့နဲ့အတူ83မှတ်ရခဲ့ပါတယ်။မြန်မာနိုင်ငံဟာ2013ခုနှစ်တုန်းကတော့အမှတ်80ရခဲ့ပါတယ်။2014မှာတော့အဆိုးဘက်ကို3မှတ်တိုးသွားတာပါ။ဒါဟာဖြင့်3နှစ်ဆက်တိုက်ရခဲ့တဲ့တိုးတက်မှုနောက်ပြန်ဆုတ်သွားတာပါပဲ။Freedom House အဖွဲ့ကြီးရဲ့ဒုတိယဥက္ကဋ္ဌ Vanessa Tonshka ကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အတန်အသင့်ရခဲ့တာကနေကြာဆင်းသွားတဲ့အခြေအနေကိုအခုလိုသုံးသပ်ပါတယ်
။ One Burma and Libya both Burma is one of the examples of a country
that ဒီနေ့ဒီတုံ့မှုတွေရှိတာကိုတွေ့ခဲ့ရပြီးတဲ့နောက်မှာပထမဆုံးအကြိမ်ဆုတ်ယုတ်သွားတာကိုကျမတို့တွေ့ရတာပါ။ဒီနေ့မှာသတင်းသမားတွေအဖမ်းခံရတာ၊ထောင်ချခံရတာကိုကျမတို့တွေ့ရတဲ့အပြင်ပြည်တွင်းသတင်းထောက်တွေကိုဗီဇာတင်းကျပ်မှုတွေနဲ့ဥပဒေပြုရေးမှလည်းအားနည်းချက်တွေမြင်နေရပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Freedom House အစီရင်ခံစာထဲမှာနိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့ Unity သတင်းဌာနကအယ်ဒီတာနဲ့သတင်းသမားတွေကိုဖမ်းဆီးတရားစွဲပြီးတော့နှစ်ရှည်ထောင်ထဲချလိုက်တာကိုတင်ပြထားတဲ့အချက်ပါဝင်ပါတယ်။အဲ့ဒီအစီရင်ခံစာဟာလက်တွေ့အခြေအနေကိုထင်ရှားစေပါတယ်လို့မြန်မာ Journalist ကွန်ရက် MGN ရဲ့အထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကထောက်ပြပါတယ
်။ဒီပြီးခဲ့တဲ့နှစ်အတွင်းမှာပေါ့နော်။ထောင်ချခံမှုစိတ်ဆိုင်အခြေအနေနှစ်ခုရှိတယ်။ဟို Unity နဲ့ Monday နေ့တခုကဆိုရင်ထောင်နဲ့ဆင်းနဲ့ဆိုတော့တော့ပြင်းထန်တဲ့ထောင်နဲ့ဒါပြင်ကိုအဲ့ဒီနှစ်ဆန်းမှာကလေးဟိုက PPP တရင်တော့လည်းထောင်ချခံရရှိတယ်။နောက်ဒီဘက်နှစ်ကူလာတော့အခုလပိုင်းနေမှာဟိုကလည်းဇက်တိုက်ဆိုတော့ပဲပြင်းသမားတွေရိုက်ခံရရှိတယ်။နောက်ကအခု၂ယောက်ကထောင်နဲ့လာချခံရရှိတယ်။ပြင်းသမားတွေအပေါ်မှာတရားစွဲခံနိုင်တဲ့ဖမ်းခံနိုင်တဲ့ရေးသားဖုံးပြမှုကြောင့်လည်းသုံးပြရတော့ရေးယူမှုတွေရှိနိုင်တဲ့ဆိုရက်ဆွေးမှုတွေလည်းရှိတယ်။နောက်တက်ပြီးမှလည်းရေးယူမှုတွေရှိတယ်ဆိုတော့ဒီဟာကပြင်းလက်ခွင့်ကိုသွားပြီးတော့တိုက်ရိုက်ချင်းချမှုရှိတယ်ဆိုတော့ထင်ရှားပါတယ်။
မြန်မာသတင်းသမားတွေအနေနဲ့စိုးရင်ပွဲရာချိန်ချောက်မှုတွေကြုံနေရပါတယ်လို့ Freedom House အစီရင်ခံစာရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးလည်းသတင်းသမားတွေအပေါ်မှာဖိအားပေးမှုတွေရှိနေတဲ့သတိထားရတဲ့အနေအထားကိုမြန်မာစာနယ်ဇင်းကောင်စီယာယီရဲ့အတွင်းရေးမှူးဦးကျော်မင်းစွေကအခုလိုပြောပြပါတယ
်။သတင်းလွတ်လပ်ခွင့်လို့ချိန်ချောက်မှုတွေနဲ့ပတ်သက်လို့ရှိရင်နှစ်ပိုင်းရှိတာပေါ့နော်။တစ်ပိုင်းကအစိုးရဘက်မှတာဝန်ရှိအစိုးရဆိုရင်အစိုးရတစ်ခုတည်းပြောလို့မရတော့ဘူးနော်။အခုကတော့တရားရေးမှန်တမ်းရေးလွတ်တော်ရေးအဲ့ဒါကအုတ်ချုပ်ရည်ပေါ့နော်အဲ့ဒါတက်မတော်လဲပါကောင်းပါမယ်ပေါ့နော်အဲ့တော့အဲ့ဒီသူတို့ရဲ့အမြင်တွေဒီတဖြည်းဖြည်းပြောင်းမှုလို့တာပေါ့အဲ့ဒါကသူတို့ကလူဒီယာကိုလွတ်လပ်ခွင့်ကိုထိန်းချုပ်ဖို့ကြိုးစားတယ်ဆိုလို့ရှိရင်ဒီလက်တွေ့လောက်ရတဲ့ပေါ်လာမှာပဲဒါရှင်းနေပေါ့နော်အဲ့တော့တစ်ဖက်ကလည်းကျွန်တော်တို့ဒီသတင်းမီဒီယာသမားတွေဘက်မှလည်းကျွန်တော်တို့လွတ်လပ်ခွင့်ဆိုတာရေးသားပြောဆိုခွင့်လို့ပြောလို့ရှိရင်တချို့ဟာတွေကျွန်တော်တို့မထီရဲမတွေ့ရဲမရေးရဲတဲ့အပိုင်းนี่အစိုးရမဟုတ်တဲ့အပိုင်းนี่လည်းရှိသေးတယ်ဗ
ျဒါအပြင်မြန်မာနိုင်ငံထဲမှာအစိုးရကနေအတန်လှင့်ရုပ်သံစားတဲ့အများပြည်သူမီဒီယာလုပ်ငန်းတွေကိုထိန်းချုပ်နေတာနဲ့ပတ်သက်ပြီးတော့လဲ Freedom House အဖွဲ့ကြီးရဲ့ဒုတိယဥက္ကဋ္ဌကအခုလိုရှုမြင်ပါတယ်
Broad the broadcast media sector still remains very much under government
ရုပ်သံမီဒီယာတွေဟာအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိပါတယ်ပြည်သူပိုင်းရုပ်သံမီဒီယာဌာန6ခုထဲမှာ5ခုကပြည်ချားရေးဝန်ကြီးဌာနလက်အောက်မှာရှိပြီးတော့ကြက်တစ်ခုကတော့စစ်တပ်လက်အောက်မှာရှိတာပါ
ကမ္ဘာနိုင်ငံရဲ့ဒေတာပေါင်း196ခုရဲ့2014ခုနှစ်သတင်းလွတ်လပ်ခွင့်အခြေအနေကိုလေ့လာပြီးတဲ့အခါမှာတော့ဒီကမ္ဘာလုံးမှာသတင်းလွတ်လပ်ခွင့်ဟာ10နှစ်အတွင်းအဆိုးအဝါဆုံးအဆင့်ကိုကျသွားတယ်လို့ Freedom House အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်
ဒီအမေရိကန်အတန်ရဲ့မြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ပြပေးမှာကတော့လာမယ့်မေလ၁ရက်နေ့မှာစတင်မဲ့ဝဒေတာပန်ဆန်းတွေ့ဆုံပွဲမှာတိုင်းရင်းသားတွေရဲ့နိုင်ငံရေးသဘောထားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးဖို့စီစဉ်ထားကြပါတယ်။တက်ရောက်လာတဲ့တိုင်းရင်းသားတွေကလည်းသူတို့ရဲ့အဖွဲ့ရည်ရည်ချက်တွေကိုပြောဆိုသွားမယ်လို့သိရပါတယ်။ဒီမှာပဲဒီတနိုင်ငံလုံးအပြည့်အခက်ရဲစဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့အဖွဲ့တွေရဲ့ရည်ရည်ချက်တွေကိုဆွေးနွေးကြမှာပါ။မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပန်ဆန်းတိုင်းရင်းသားတွေ့ဆုံပွဲမှာတိုင်းရင်းသားစနစ်ဖွဲ့တက်ရောက်မှာဖြစ်ပြီးဆွေးနွေးမဲ့အကြောင်းအရာကိုကန့်သက်ထားတာမရှိဘူးလို့ဝါပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ်
။ဆက်လက်တရားသတ်မှတ်တာမရှိပါဘူး။ဖွဲ့စည်းရဲ့သဘောအတွေ့အကြုံသူတို့ရဲ့သုံးသပ်ချက်သူတို့ရဲ့ဆုံးဖြတ်ချက်တွေကိုတင်ပြတစ်ဖွဲ့ချင်းလိုက်ကိုယ့်ရဲ့အစ်စာတွေကိုပြင်ပြဖို့ဖြစ်ပါတယ်။ပေါ်မှာမှအားလုံးပြန်ဝိုင်းဝန်းသုံးသပ်ပြီးတော့ထုတ်ပြန်ကြေညာချက်တခုတော့ဖြစ်ပေါ်လာအောင်တော့ကြိုးစားကြမှာဖြစ်ပါတယ
်။တအောင်မျိုးသားလွတ်မြောက်ရေးတက်မတော့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကတော့ဒီဆွေးနွေးပွဲမှာတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားတွေရဲ့နိုင်ငံရေးသဘောထားဆိုတဲ့ခေါင်းစဉ်ကိုဆွေးနွေးတော့မှာဖြစ်တယ်လို့ပြောပါတယ်
။ဒီလိုဖြစ်ကြတဲ့အရာကတော့ဒီနိုင်ငံရေးခံကန်တဲ့ဟိုဘယ်လိုဆက်မှပူပေါင်းဖော်ရတော့မလဲဘယ်လိုရှိဖက်သွားရမလဲပုံစံနဲ့ဒီလိုဖြစ်ကြလာရှိတယ
်။ညီလာခံတက်ရောက်ဖို့ထိတ်ကြခြင်းမခံရတဲ့အဖွဲ့အစည်းတွေကတော့အစိုးရကဆွေးနွေးပွဲအနေနဲ့အတိမတ်ပြုထားတဲ့ချင်းအမျိုးသားတပ်ဦး CNF ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်မတော် DKBA KNU KNLA ငြိမ်းချမ်းရေးကောင်စီရခိုင်ပြည်လွတ်မြောက်ရေးပါတီ ALB နာဂအဖွဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့အစိုးရကဆွေးနွေးပွဲအနေနဲ့အတိမတ်မပြုထားတဲ့NCC team member ဝင်နေဖြစ်တဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဝအမျိုးသားအဖွဲ့ချုပ် WNO နဲ့ရခိုင်အမျိုးသားကောင်စီ ANC တို့ဖြစ်ပါတယ်။ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခြင်းမခံရတဲ့တိုင်းရင်းသားအဖွဲ့အစည်းအချို့ကတော့ပန်ဆန်းမှာလုံမဲ့ဒီညီလာခံဟာ NCC team သွားနေတဲ့လုပ်ငန်းလမ်းစဉ်မဟုတ်တာကြောင့်တိုင်းရင်းသားစီးလုံးညီညွတ်မှုပြိုကွဲစေနိုင်တယ်လို့ဝေဖန်တာတွေရှိနေပါတယ်။NCCD ကတော့တိုင်းရင်းသားအဖွဲ့အားလုံးကိုပြန်လည်ခေါ်ဆိုကာတိုင်းရင်းသားထိပ်သီးညီလာခံတစ်ခုကိုလာမယ့်မေလအတွင်းမှာထပ်မံပြုလုပ်ဖို့စီစဉ်နေပါတယ်။ပန်ဆန်းတိုင်းရင်းသားတွဲဆောင်ပွဲမှာခုထွက်ပေါ်လာတဲ့အပြစ်ခက်ရစဲရေးစာချုပ်မူကြမ်း NCA draft ကိုတိုင်းရင်းသားအဖွဲ့တွေကသဘောတူမတူကိုဆုံးဖြတ်နိုင်ဖို့မသေးကြဘူးလို့ပန်ဆန်းညီလာခံကိုတက်ရောက်မဲ့ NCCD ခေါင်းဆောင်ဦးခွန်အုတ်ကာကပြောပါတယ်။NCA draft ပေါ်မှာအဖြေရလက်တစုံတရာထွက်ပေါ်လာခြင်းမရှိပေမဲ့ပန်ဆန်းတိုင်းရင်းသားတွဲဆောင်ဘွဲကအပြုတ်သဘောဆောင်တယ်လို့သူကခုလိုပြောဆိုလိုက်ပါတယ်
။ညီကြီးတဲ့လူအားလုံးလည်းမလာနိုင်ဘူး။ရှာနိုင်တဲ့လူလည်းမလာနိုင်။ဒါကြောင့်ဝါမှာဆုံးတဲ့ဟာကတော့အကျိုးပေါ့။အားလုံးလာနိုင်တဲ့ဟာရဲ့အကျိုးဖြစ်နိုင်တာ။ဒီဝါကအဲ့လိုဆက်နှစ်ဖွဲ့ခေါ်လဲပါအကန့်ပတ်နဲ့လုပ်လို့အဲ့ဒါကတိုင်းပါစီရုံးညီမျိုးမျိုးထိခိုက်မယ်လို့ပြောတဲ့ဟာတွေကမှားတယ်လို့။တိုင်းညီမျိုးကြီးအဲ့အထောက်အကူပြုနိုင်တဲ့နေရာကိုသူတို့တတ်တအားပါလေသူတို့နိုင်တဲ့ဘက်ကသူတို့စဉ်းစားတဲ့နည်းနဲ့သူတို့လုပ်တာပါလို့ဒါကျွန်တော်ရှင်းနေလိုက်သေးတယ
်။ရခိုင်အမျိုးသားကောင်စီ ANC ကဗိုလ်မှူးကြီးမင်းထွန်းကတော့စံတိုင်းရင်းသားတွဲဆောင်ဘွဲကိုတက်ရောက်ခွင့်မရတာနဲ့ပတ်သက်ပြီးခုလိုတုံ့တက်ပြောကြားလိုက်ပါတယ်
။ဒီ NCA မြန်မာဆွေးနွေးတဲ့ကိစ္စကပြီးတော့ပြီပြီအဲ့ဒါဒီလိုနဲ့မဆိုင်တော့ဘူးအဲ့ဒီပုံမှာသူတို့မြောက်ပိုင်းအောင်ဖွဲတယ်စုစည်းပြီးတော့ဒီ supporter အာယူမယ်ညှိနိုင်မယ်အဲ့ဒီသဘောမျိုးပဲရှိပါတယ်နောက်တစ်ပိုင်းကဒီအခုထိုးစစ်တွေဖြစ်နေတဲ့အပေါ်မှာလမ်းပန်းဆက်တွေရဲ့အခက်အခဲကြောင့်လည်းဖြစ်နိုင်မယ်လို့ယူဆတယ်ဒီသူတို့နဲ့အနည်းဆက်ဆုံးရှိနေတဲ့ရခိုင်တခွေကိုပြစ်ခေါ်ဆွေးနွေးလိုက်ခြင်းအပြင်တနည်းရခိုင်တွေကိုလည်းပြစ်ခေါ်ဆွေးနွေးပြီးတတ်ပြီးမှကျွန်တော်တို့အချင်းချင်းကြားထဲမှာညှိနိုင်မှုရှိမယ်လို့ဒီဘက်လူတွေဆောင်မယ်ရတဲ့ခင်ဗ
ျလက်ရှိပန်ဆန်းတိုင်းရင်းသားတွဲဆောင်ဘွဲမှာပန်ဆန်းတွဲဆောင်ဘွဲကိုတက်ရောက်ရမယ့်တိုင်းရင်းသားအဖွဲ့တွေရဲ့ဥက္ကဋ္ဌတွေနဲ့စစ်ဦးစီးချုပ်တွေတက်ရောက်ဖို့ဝါဘက်ကထိတ်ကြားထားပါတယ်ဒီတိုင်းရင်းသားတွဲဆောင်ဘွဲကိုမေတရက်နေ့ကနေ3ရက်ကြာကျင်းပမယ်လို့ မူလကထုတ်ပြန်ထားပေမဲ့အဖွဲတစ်ဖွဲ့ချင်းစီအတွေ့အကြုံကိုရှင်းလင်းပြောကြားမှာဖြစ်တဲ့အတွက်ရွက်ထက်တော်ဖို့ရှိရလို့ဝါပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောဆိုထားပါတယ်ရှင်
။မမေခါတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မလေးရှားနိုင်ငံမှာအခုသတင်းပတ်အတွင်းအာဆီယံအဖွဲ့10နိုင်ငံကခေါင်းဆောင်တွေတွေ့ဆုံခဲ့ကြတော့က၈နှစ်အတွင်းမှာအာဆီယံစီးပွားရေးအသိုင်းအဝိုင်းကိုစတင်အကောင့်ထဲပေါ်နိုင်တော့မယ်ဆိုပြီးတော့အတက်တရောပြောကြားလိုက်ပါတယ်။ဒါပေမဲ့နှံနေတဲ့စိန်ခေါ်မှုတွေရှေ့လျှောက်ရင်ဆိုင်ရစရာရှိနိုင်ပြီးတော့တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကနယ်မြေသိမ်းပိုက်မှုလုပ်နေတဲ့ကိစ္စအပေါ်မှာလည်းစိုးရိမ်စရာတွေတိုးလာနေတဲ့အကြောင်း VOA သတင်းတော့ရွန်ကွန်ဘန်ကဘန်ကောက်မြို့တော်ကနေသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါ။အာဆီယံအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲတွေမှာပုံမှန်အားဖြင့်ဒေတာတွင်းအဖွဲ့ဝင်ဆက်နိုင်ငံအကြာပူးပေါင်းဆောင်ရွက်မှုတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေတိုးမြှင့်မှုအတွေ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲတွေမှာတော့အဖွဲ့ဝင်တွေအကြားသဘောထားကွဲပြားနေတဲ့အကြောင်းအရာတွေနဲ့လွန်မိုးနေခဲ့ပါတယ်။အထူးသဖြင့်တော့ရေနံနဲ့သဘာဝဓာတ်ငွေ့အပါအဝင်တွင်းထွက်တည်ရန်ဇာတာပေါ်ကျော်ဝရဲလို့ယုံကြည်ထားကြတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကနယ်မြေတိုးချဲ့သိမ်းပိုက်မှုတွေပြုလုပ်လာတဲ့ကိစ္စအပေါ်အာဆီယံအဖွဲ့အတွင်းမှာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေပါတယ်။တရုတ်နိုင်ငံအနေနဲ့အာဆီယံနဲ့ထိတဲ့ရင်ဆိုင်မဲ့အရေးကိုရှောင်ရှားဖို့နဲ့မတည်ငြိမ်မှုတွေဖြစ်ပေါ်လာရင်တရုတ်နိုင်ငံအတွက်လည်းအကျိုးမရှိဘူးဆိုတာသူ့အနေနဲ့တရုတ်အစိုးရကိုစီယုံပြောဆိုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမလေးရှားဝန်ကြီးချုပ်နဂျစ်ရဇက်ကဒေတာကန်သတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ဒါပေမဲ့အာဆီယံအဖွဲ့ရဲ့ရည်တည်ချက်အပေါ်တရုတ်တို့ကဆန့်ကျင်နေပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့အာဆီယံထိပ်သီးဆွေးနွေးအတွင်းမှာပြောဆိုမှုတွေအပေါ်တရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်နေတဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလီကပြောပါတယ်
။中国在南海问题上的立场是一贯和明确的。南海问题不是中国和东盟之间的事情。
တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ရှင်းလင်းပြသစွာတသမတ်ထည့်ရည်တည်လာခဲ့ခြင်းဖြစ်ကြောင်းဒါဟာအာဆီယံနဲ့တရုတ်နိုင်ငံအကြားကပြဿနာမဟုတ်ကြောင်းတရုတ်နိုင်ငံအနေနဲ့ဒီပြဿနာကိုတမိုင်းကြောင်းနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးဆောင်ရွက်နေခြင်းဖြစ်ကြောင်းပြောခွင့်ရဟောင်းလီကပြောတော့တာပါအငင်းပွားနေတဲ့ရေပိုင်နဲ့အတွင်းသက်ဆိုင်ရာနိုင်ငံအသီးသီးရဲ့စီးပွားရေးနဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာကိစ္စရပ်တွေကိုကာကွယ်ပေးနိုင်မဲ့ Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်သဘောတူညီချက်ရနိုင်ဖို့တရုတ်နဲ့အာဆီယံအကြား2002ခုနှစ်ခရဲကကြိုးပမ်းနေခဲ့ကြတာပါသဘောတူညီချက်ချမှတ်နိုင်ရေးဆိုင်ရာလုပ်ငန်းစဉ်တွေကို2012ခုနှစ်မှာစတင်အကောင့်ထည့်ဖော်ခဲ့ပေမဲ့တိုးတက်မှုသိမရှိလာသေးပါဘူးအာဆီယံဘက်ကစိုးရိမ်မှုတွေရှိနေပေမဲ့လည်းတရုတ်နိုင်ငံအနေနဲ့သူ့မှာရှိတဲ့စီးပွားရေးနဲ့လုံခြုံရေးအင်အားတွေကိုတရုတ်နိုင်ငံချင်းစီအပေါ် PRP အသုံးပြုပြီးသူ့ရဲ့ရေချောင်းဆိုင်ရာမူဝါဒတွေကိုရှေ့တိုးအကောင့်ထည့်ဖော်သွားဖို့များတယ်လို့ထိုင်းနိုင်ငံကစီးပွားရေးပညာရှင်ဆွန်ဖော့မနာရန်ဆန်ကပြောပါတယ
် China you close the Silk Road the Maritime Silk Road policy and also
ပြုံးနိုင်ငံကပိုးကုံသွေးလမ်းကြောင်းရေချောင်းပိုးကုံသွေးလမ်းကြောင်းနဲ့အခြေခံအဆောက်အဦရင်းနှီးမြှုပ်နှံမှုဘဏ်တွေတိဆောက်ဖို့အတွက်အစိုးပြုထားပါတယ်တချိန်တည်းမှာလည်းတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လာရင်သူတို့ဘက်တအားကိုဖိဖိစီစီလှုပ်လာနေပြန်ပါတယ်ဒါကြောင့်တရုတ်နိုင်ငံဟာစူပေးဒံပေးစနစ်ကျင့်သုံးနေတယ်လို့ဖြစ်နေပါတယ်ဒါပေမဲ့သူတို့အနေနဲ့ရည်ချောင်းမူဝါဒနဲ့ပတ်သက်လာရင်လွယ်လွယ်နဲ့လျှော့ပေးမယ်လို့ကျွန်တော်မထင်ပါဘူး
။နိုင်ငံခြားရေးနှီးမြှုပ်နှံမှုတွေများလာနေတဲ့အတွက်အာဆီယံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2015ခုနှစ်အတွင်း900ခန့်တုံးနီးပါးရှိမယ်လို့အင်ရှင်မလေးရှားနိုင်ငံကပြောကြားခဲ့ပါတယ်။ဒါပေမဲ့စီးပွားရေးဖွံ့ဖြိုးမှုကြီးထွားမယ်။နှစ်ကုန်ပိုင်းမှာအာဆီယံစီးပွားရေးအသိုက်အဝန်းကိုအကောင့်ထည့်ဖော်မယ်ဆိုတဲ့ကောင်းမွန်တဲ့အမြင်တွေရှိနေပေမဲ့လည်းပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်စင်ခေါ်မှုတွေရှိနိုင်တယ်လို့ဆိုပါတယ်။မဲခေါင်မြစ်ပေါ်မှာအေယာမရေးအားလျားစစ်ဆေးကြီးတွေတိစောက်မဲ့ကိစ္စအပေါ်နေဆပြဿနာတွေဖြစ်ပေါ်နေသလိုအဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အာဆီယံအနေနဲ့တရုတ်ရဲ့အခန်းကဏ္ဍမပတ်အောင်ရှောင်လွှဲလို့မရနိုင်ပဲဖြစ်နေပါတယ်။အာဆီယံအဖွဲ့အတွင်းယုံကြည်မှုကျဆင်းလာသလိုဖြစ်နေတယ်လို့မလေးရှားနိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကိုလေ့လာသူအဖြစ်တက်ရောက်ခဲ့တဲ့ထိုင်းနိုင်ငံချူလာလောင်ကွန်တက်ကတူကနိုင်ငံရေးသိပ္ပံပညာရှင်တီတီနန်ပုံစုဒီရက်ကပြောပါတယ
် You have the domestic challenges within key countries Thailand Myanmar Malaysia
အဖွဲ့ကအရေးပါတဲ့နိုင်ငံတွေဖြစ်ကြတဲ့ထိုင်းမြန်မာမလေးရှားစတဲ့နိုင်ငံတွေမှာပြည်တွင်းစင်ခေါ်မှုတွေဖြစ်နေသလိုအင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့ကလည်းရေချောင်းပိုင်ဆိုင်မှုကိစ္စနဲ့အလုပ်ရှုပ်နေကြပါတယ်အဲ့ဒါတွေအလုံးကိုပေါင်းလိုက်ရင်ပထဝီနိုင်ငံရေးအရာပြင်ပပြဿနာတွေစီးပွားရေးဒေသတွင်းပြဿနာတွေစသဖြင့်အလုံးစုပြုံပြီးဖြစ်နေတာပါပြည်တော်အာဆီယံစီးပွားရေးအသိုက်အဝန်းလို့အာဆီယံအနေနဲ့တခါမှမကြုံဘူးတာကိုလှုပ်ဖို့ပြင်ဆင်နေပြီး အဲ့ကိစ္စကိုလည်းယုံကြည်မှုပြီးွားနေမှာဟုတ်ပဲစိုးရိမ်မှုတွေနဲ့လောက်ရမှာလို့ဖြစ်နေပါအ
ဲ့ဒီလိုယုံကြည်မှုပြပြနေတဲ့အခြေအနေမျိုးမှာ2016ခုနှစ်ကျရင်တရုတ်နိုင်ငံကယင်းနှိမ့်နှံမှုအများဆုံးလုပ်နေတဲ့လာအိုနိုင်ငံဟာအာဆီယံရဲ့အလက်ကျသဘာဝပဋိတာဝန်ကိုယူရမှာဖြစ်တယ်လို့တီတီနန်ကပြောပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းဖြစ်နေတဲ့ရေပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကကမ္ဘာရေကြောင်းကုန်သွယ်ရေးလမ်းကြောင်းကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပြီးအညွန့်တလူလူထွက်နေတဲ့အာရှတိုက်ရဲ့စီးပွားရေးအခြေအနှေးကိုလည်းပြက်ပြားသွားစေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အရေးပေါ်အခြေအနေကြီးညာထားတဲ့အမေရိကန်ပြည်ထောင်စုဘော်တီမိုးမြို့ကနောက်ဆုံးအခြေအနေတင်ပြပေးခြင်းပါတယ်ရဲတွေရဲ့ထိမ့်သိမ်းဖမ်းဆီးမှုခံရချိန်မှာပဲလူမဲလူငယ်တယောက်သေဆုံးခဲ့ရတာကြောင့်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ဘော်တီမိုးမြို့မှာအာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေကတည်ငြိမ်အေးချမ်းမှုပြန်ပြီးတော့ရအောင်ကြိုးပမ်းနေကြပါတယ်တပတ်ကျော်ကြာတပတ်ကြာမဲ့ညမထွက်ရအမေရဲ့အောက်မှာကာကွယ်ရေးတပ်ဖွဲ့ထောင်ပေါင်းများစွာနဲ့ရဲရာရှိပေါင်းများစွာဟာဘော်တီမိုးမြို့ရဲ့လမ်းတွေပေါ်မှာကင်းလှည့်နေကြပါတယ်တာဝန်ရှိတဲ့သူတွေနဲ့အာမန်ပြည်သူတွေကတော့အခုလိုမျိုးအကြမ်းဖက်လူရဲ့ဖောက်ထွင်းမှုတွေပေါ်မှာရှုံချခဲ့ပေမဲ့လည်းအင်အားသုံးပြီးတော့ပြန်လည်တည်ငြိမ်အောင်လုပ်ထားတာဟာအခုလိုမျိုးအကြမ်းဖက်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့သတိပေးပါတယ်ဇလက်တီကဟုတ်သတင်းပေးပို့ထားတာကိုငိမ့်ချန်းပြောပြပေးပါရှင
်တနင်္လာနေ့ကအကြမ်းဖက်ဖျက်ဆီးလူရဲမှုတွေဖြစ်ပွားပြီးတဲ့နောက်မှာဘော်ဒီမိုးမျိုးအနေနဲ့ပုံမှန်အခြေအနေကိုပြန်ရအောင်ကြိုးပမ်းနေရပါတယ
်ဘော်ဒီမိုးအနေနဲ့ပြန်ကောင်းသွားပါမှာကျွန်တော်တို့လည်းပြန်ကောင်းသွားပါမှာဒါပေမဲ့လူတွေအများကြီးဝိုင်းလို့ဖို့လို့တို့မင်းကွန်းပြောတဲ့စီနောက်မှာမှမဟုတ်ပဲကင်မရာနဲ့မှတ်တမ်းတင်နေမှမဟုတ်ပဲလူတွေစီကိုတကယ်ရောက်ဖို့လိုပါတယ်လူတွေကလမ်းပေါ်မှာဖြစ်ပြီးတို့တကယ်ခံစားနေရတာပါ
အင်္ဂါနေ့ကပြည်သူတွေကိုပြောတဲ့မိန်ကွန်းထဲမှာဘော်တီမိုးမြို့တော်ဝင်စတက်ဖနီရောလင်းဘလိတ်ကအကောင်းမြင်တဲ့အကြောင်းအခုလိုပြောသွားပါတယ
်။ We saw people coming together to reclaim our city.
ကျမတို့မြို့ကိုပြန်လဲတန့်ရှင်းစေဖို့ပြန်ပြီးတော့ကောင်းမွန်စေဖို့လူတွေအကုန်အတူတူလုပ်နေတာကိုတွေ့ခဲ့ပြီးပါပြီ။ဒါဟာကျမတို့သမိုင်းကိုရေးတဲ့အချိန်ဖြစ်ပြီးပြီးခဲ့တဲ့အမှောင်မှိုက်ဆုံးနေ့တွေလို့မဟုတ်တော့ပါဘူး။
ဘော်တီမိုးမြို့ဟာနှစ်ပိုင်းကွဲသလိုဖြစ်နေပြီးမြို့လယ်ကောင်မှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိပေမဲ့ဘေးပတ်ဝန်းကျင်ရပ်ကွက်တွေမှာတော့ဆင်းရဲမွဲတေမှုနဲ့ရာဇဝတ်မှုတွေထူပြောနေတာပါ Cornell William Brooke ကအမေရိကန်နိုင်ငံမှာရှိတဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးဖြစ်တဲ့ NAACP ရဲ့အကြီးအကဲပ
ါ The anger that we feel in Baltimore is very much related to the anger
ဘော်တီမိုးမှာဖြစ်တဲ့ဒေါသက Ferguson မှာဖြစ်တဲ့ဒေါသနယူးယောက်ပြည်နယ် Staten Island မှာဖြစ်တဲ့ဒေါသနဲ့အများကြီးဆက်စပ်နေပါတယ်အဲ့ဒီဒေါသဟာတနိုင်ငံလုံးအနှံ့ခံစားနေကြရပေမဲ့ကျွန်တော်တို့အနေနဲ့ဒေါသကိုကျော်လွန်ပြီးအလုပ်လုပ်ကြပါလိမ့်မယ်
။ငြင်းငြမ်းစွာဆန္ဒပြမှုတွေကိုရာဇဝတ်မှုကျူးလွန်တဲ့ခိုင်းသားတွေကပူးပေါင်းပြီးကြမ်းဖက်ဖျက်ဆီးမှုလုပ်တာတွေကိုတော့ရဲတပ်ဖွဲ့ကမမျှော်လင့်ထားဘူးလို့ဘော်တီမိုးရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ
်။ Deployed our officers yesterday. We were deploying for a high school event.
ကျွန်တော်တို့တပ်ဖွဲ့ဝင်တွေတာဝန်ကျတာကအထက်တန်းကျောင်းပွဲတစ်ခုအတွက်ပါ။အခုလို73နှစ်74နှစ်တွေလုတ်တဲ့ပွဲတစ်ခုကိုစက်တနတ်တွေတန်ကြကကားတွေနဲ့စောင့်ကြပ်ဖို့လုံမမထင်ခဲ့ပါဘူး
။မနေ့ကအင်္ဂါနေ့မှာကျောင်းတွေစီးပွားရေးလုပ်ငန်းတွေနဲ့ Major League Baseball အဖွဲ့ချုပ်ရဲ့ကစားပွဲတစ်ခုကိုလည်းနှစ်ရက်ဆက်တိုက်ပိတ်ထားလိုက်ရပါတယ်။အရေးအဖမ်းခံခဲ့ရပြီးရခဲ့တဲ့ကြောရိုးဒဏ်ရာကြောင့်တည်ဆုံသွားရတဲ့အသက်25နှစ်အရွယ် Freddie Gray ရဲ့ဇာပနအခမ်းအနားပြီးအခုလိုအကြမ်းဖက်မှုတွေဆဖြစ်ခဲ့တာပါ။အခုလိုဖြစ်ပွားမှုတွေဟာပြီးခဲ့တဲ့လတွေအတွင်းလူပြိုရဲရာရှိတွေကလက်နက်မဲ့လူမဲတွေကိုတတ်ခဲ့တဲ့အမှုတွေတဲကတခုဖြစ်ပါတယ
် My heart is heavy
ဘယ်ဒီမိုးမျိုးမှာတမကတခြားမျိုးအတိုင်းဝန်ကလူတွေအတွက်လည်းကျွန်မစိတ်မကောင်းပါဘူးအခုလိုအဖြစ်ပြက်တွေထဲမှာပိတ်မိနေတဲ့လူငယ်တွေအတွက်လည်းစိတ်မကောင်းတာပါသူတို့ဒေါသထွက်နေတာသူတို့ပြောတာကိုဘယ်သူမှနားမထောင်ဘူးဆိုရယ်ခံစားချက်ကိုလည်းနားလည်ပါတယ်ဒါပေမဲ့ဒေါက်တာမာတင်လူသာကင်းဟာငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့တာပါ
သမ္မတအိုဘားမားကလည်းတရားဥပဒေစိုးမိုးရေးတစ်ခုတည်းပြန်လုပ်ရုံနဲ့လူအတိုင်းအဝိုင်းအတွင်းမှာနက်နက်ရှိုင်ရှိုင်ဖြစ်နေတဲ့ပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့ပြောပါတယ
်ကျွန်တ
ော်တို့ရဲတွေကိုလွှဲချယုံနဲ့မရပါဘူးရဲဌာနတွေအနေနဲ့လေးနေနဲ့ပြန်သုံးသပ်ရပါလိမ့်မယ်လူအတိုင်းအဝိုင်းတွေအနေနဲ့လည်းသုံးသပ်တာတွေပြန်ပြီးတော့လုပ်ရပါလိမ့်မယ်နောက်ပြီးကျွန်တော်တို့တိုင်းပြည်အနေနဲ့လည်းလေးနေနဲ့ပြန်သုံးသပ်တာတွေလုပ်ရမယ်လို့ကျွန်တော်ထင်ပါတယ
်အခုလိုလူရဲ့ဖြက်စီးအကြမ်းဖက်တာတွေဟာဆန္ဒပြတာမဟုတ်ဘူးအခုလိုလုပ်တဲ့သူတွေကိုတရားဥပဒေအရစီရင်ရပါမယ်ဆိုပြီးတမရကအလေးနက်ပြောကြားခဲ့ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နေရတာပါအခုဇက်တိုက်ထုတ်လွှင့်ပေးမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းတွေအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာဆိုရင်တော့
I don't trust your friend Tom but if you want to lend him money
မကြခင်အပြည့်အစုံနားဆင်ရပါမယ်ရှင်မြမအရေးသုံးသက်ချက်နဲ့သူယုံကြည်အားကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးနားဆင်ရမှာကတော့ဥကြောဇန်သားအစီအစဉ်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြမသတင်းကောက်နှုတ်ချက်အစီအစဉ်ဖြစ်ပါတယ်ရှင
်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြောစရာအချက်တွေကစိန်ခေါ်မှုတွေကိုပုံမပြင်းထန်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့အန်ဒရူးကတ်စပါရေးသားထားတဲ့ဆောင်းပါးကို The Air မှာဖတ်ရပါတယ်မြန်မာနိုင်ငံမှာဒီနေ့အတွင်းအထွေထွေရွေးကောက်ပွဲကျင်းပလာမယ်ဆိုတော့ဒါဟာယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတရားဖြစ်လာပါမလားဆိုတော့ ICG ခေါ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့အစည်းအဝေးခန်းစားကိုသုံးသပ်ထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကိုဖက်လိုက်မှုရှိနေတာလုံခြုံရေးစင်ခုံမှုတွေရှိနေတာလူကြိုက်အများဆုံးခေါင်းဆောင်တူဦးကိုသမရမဖြစ်နိုင်အောင်လှုပ်ထားတဲ့အချက်အပါအဝင်ဖွဲ့စည်းပုံအနိုင်ကျတဲ့ရှိနေတာတို့ဟာအဓိကပြောစရာတွေဖြစ်နေတယ်လို့ထောက်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတွန်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာရွေးကောက်ပွဲမတိုင်ခင်ဖြစ်နိုင်ခြင်းမရှိပါဘူး။ဖွဲ့စည်းပုံရဲ့အဓိကအနိုင်ကျနှစ်ခုကတော့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်မရှိတာနဲ့စစ်တပ်ကိုစားပြုတဲ့ကိုယ်စားလှယ်တွေအရွေးမခံဘဲလွှတ်တော်ထဲမှာပါဝင်နေခြင်းပဲဖြစ်ပါတယ်။ယာယီအဖိမပြုကပြားကန်ဆောင်ထားသူတွေမဲ့ပေးခွင့်မရတာကလည်းရွေးကောက်ပွဲရဲ့ယုံကြည်စိတ်ချရမှုညှော်နှဲစေတဲ့အချက်တခုဖြစ်ပါတယ်။ဒါပေမဲ့ဘာပဲပြောပြောဒီလာမယ့်ရွေးကောက်ပွဲက2030ရွေးကောက်ပွဲဒက်တော့လွတ်လပ်မြတ်တာလိမ့်မယ်လို့ယူဆရပါတယ်။ပြည်တွင်းပြည်ပမီဒီယာတွေကိုပုံမိုကြဲကြဲပြန့်ပြန့်ခွင့်ပြုခြင်းအပြင်ပွင့်လင်းမြင်သာမှုပိုရှိလာပြီးခိုင်မာစိတ်ချတဲ့ရွေးကောက်ပွဲဖြစ်အောင်လုပ်မယ်ဆိုတဲ့ပိုင်းဖြတ်ချက်ကိုပုံမိုပေါ်လွင်စေပါလိမ့်မယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။ထိပ်တွေ့ဆက်ဆံရေးဒီကောင်းဤသို့သောဆိုရက်ကောင်းစဉ်နဲ့ The Daily Star မှာ Anne Marie Slaughter ရေးသားထားတာကိုလည်းထုတ်နှုတ်တင်ပြလိုပါတယ်။သမ္မတဥပမဟာပထမအကြိမ်ယာရုလက်ခံတဲ့ပွဲတုန်းကခင်များတို့ရဲ့လက်သီးဆုပ်ထားတာကိုဖြန့်လိုက်ပါကျွန်တော်တို့လက်ကမ်းလိုက်မယ်လို့ကဘာပေါ်ကတကားပိတ်ထားတဲ့နိုင်ငံတွေကိုရည်ညွှန်းပြောကြခဲ့ပါတယ်။နိုင်ငံကြီးရဲ့မူဝါဒမှာ Engagement လို့ခေါ်တဲ့ထိပ်တွေ့ဆက်ဆံမှုကျင်းသုံးသွားမယ်လို့ကြေညာတဲ့သဘောဖြစ်ပါတယ်။ဒီမူဝါဒမှာအနိုင်ချက်တွေရှိပေမဲ့အသာချက်တွေအများကြီးပါအခုခါမှာအောင်မြင်နေတယ်ဆိုတာမြန်မာနိုင်ငံကိုတကားပုံမူပွင့်စေခဲ့တဲ့အချက်ကသက်သက်ပြနေပါတယ်ကျူဘာနိုင်ငံကိုလည်းပွင့်လင်းလာစေပြီးအီရန်နျူကလ িয়ার အရေးလည်းပဲအလားအလာကောင်းနေပါတယ်ဒါပေမဲ့ထိတွေ့ဆက်ဆံမှုကပန်းနိုင်မဟုတ်သေးပါဘူးပန်းနိုင်ကိုရောက်ဖို့နီးလန်းတာဖြစ်တယ်လို့လည်းသမ္မတဥပမာကပြောခဲ့ပါတယ်မြန်မာအတွက်ပန်းနိုင်ကတော့ပုံမူပွင့်လင်းလာဖို့နဲ့ဒီမိုကရေစီကိုပုံမူဆက်ရှိလာစေဖို့ပဲဖြစ်ပါတယ်ဒါတွေဟာအခုအခါဖြစ်ထွန်းနေပါတယ်။ဒီတိုးတက်မှုတွေဟာပြည်တွင်းဖြစ်စဉ်တရားသာဖြစ်တယ်လို့ဆိုရင်တောင်မှအမေရိကန်ပြည်ထောင်စုရဲ့တွန့်ပြန်မှုနဲ့ပျော့ပြောင်းတဲ့သဘောထားတွေဟာလည်းပဲဒီဖြစ်စဉ်ကိုအားပေးခဲ့တာဖြစ်တယ်လို့အတိအမှတ်ပြုရပါလိမ့်မယ်။ဒေသအခြေအနေနဲ့လွှမ်းခြုံပြောရရင်တော့မြန်မာနိုင်ငံတရုတ်အပေါ်လုံးဝမှီခိုနေရတဲ့အဖြစ်မရောက်ဖို့ဥပမာကမျှော်လင့်ခဲ့တာပါ။အဲတစ်ဖက်မှာလည်းအာဆီယံနဲ့ဆက်ဆံရေးပူကောင်းအောင်လုပ်ခဲ့ပါတယ်။ဒါကြောင့်ဥပမာရဲ့မြန်မာနိုင်ငံစာထိတွေ့ဆက်ဆံမှုဟာအာရှဒေသချင်းခွင်ချာထိတ်ညိရဲ့မှာလွန်စွာအရေးပါတယ်လို့ရေးသားထားပါခင်ဗျာ
။ဥကြောဇန်သားစီစဉ်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်ပါရှင်။မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်အသုံးနှုတ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့အချိန်ရောက်ပါပြီ။ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် EDM အသုံးကတော့
suit yourself
ဖြစ်ပါတယ်စာလုံးပေါင်းက suit suit ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး your self yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ scribe ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ idiom ဆိုတဲ့ divide ဒီဘက်ကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလုတ်ချင်တာလုတ်မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုတ်ပေါ်လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျမိတ်ဆွေ Tom ကိုကျွန်တော်တို့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
လူတူကသူ့သဘောနဲ့သူ့လုပ်ချင်တယ်သူ့ကောင်းနေထင်တာကို तू လုပ်မယ်ဆိုရင် idiom အသုံးရသူ့ကိုဘယ်လိုပြောမလဲ
suit yourself
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အတန်းအစည်းအဝေးတင်ဆက်ခဲ့တဲ့အင်္ဂလိပ်စာသင်ခန်းစာအစည်းအဝေးမှာရှင်မြမမျက်မှောက်ရေးရာအစည်းအဝေးကိုတင်ဆက်ပေးကြပါတယ်။မကြခင်တုန်းကရရှိလိုက်တဲ့အပြည့်အခက်ရစရည်သဘောတူညီချက်ကနေစစ်မှန်တဲ့ငြိမ်းချမ်းရေးဖြစ်ထွန်းလာနိုင်ပါမလားဆိုတာလူအတော်များများတန်လျာရှိကြတာကိုတွေ့ရပါတယ်။တကယ့်အလားအလာဘလို့ဖြစ်လာနိုင်ပါသလဲ။လက်ဘူးတိုင်းငြိမ်းချမ်းရေးမဖြစ်ရလေအောင်ဘလို့လုပ်တင်ပါသလဲ။ညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဆိုင်ညွန့်လင်းနဲ့မြန်မာငြိမ်းချမ်းရေးစင်တာရအဖွဲ့ဝင်ဒေါက်တာအင်ဒရူးငုံကျုံးလျံတို့နဲ့ဥကျော်စန်းသာဆွေးနွေးသုံးသပ်ထားတာနားဆင်ကြည့်ပါရှင
်။အကြသည်ညာမြန်မာနိုင်ငံမှာအပြစ်ခတ်ရဆဲဖို့အရေးကြီးတဲ့သဘောတူညီမှုတစ်ခုရတယ်လို့သိရပါတယ်။ဒီသဘောတူညီချက်ဟာဘလောက်စစ်မှန်တယ်လဲ။အမှန်တကယ်တိုင်းဒေသတွေမျှော်မှန်းတဲ့ညီညာမျိုးရနိုင်တဲ့အလားအလာရှိသလားသူတို့မှမှားယွင်းသောမျှော်လင့်ချက်များ false hope များဖြစ်နေသလားဆိုတာကိုစဉ်းစားကြည့်တာဖြစ်ပါတယ်ဆိုတော့ပထမဆုံးဒေါက်တာအန်ဒရူးဒီသဘောတူညီမှုကဘယ်လောက်ထိခိုင်မာစိတ်ချရလဲဆိုတာအကျဉ်းဆုံးပြောပြပါလားခင်ဗျာ
နိုင်ငံလုံးဆိုင်ရာတိကျတဲ့စိတ်မှုမူကျန်ပေါ်သဘောတူညီချက်ဆိုတာကျွန်တော်တို့တမိုင်းမှာမရှိခဲ့ဘူးလေဟာဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အရင်အခြေဆက်ဆက်ကစူရလက်ထက်မှာတပွဲချင်းစီနဲ့ရှင်ရင်းလာခဲ့တယ်ဒါပေမဲ့ဒီသမရဦးသိန်းထင်လက်ထက်အစိုးရမှာ16ဖွဲ့ကိုပေါင်းခတ်ပြီးတော့ရှင်ရင်းလာပြီးတော့ဒီအခုနကပြောတဲ့ NCO ကိုလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်အဲ့တော့ကျွန်တော်အမြင်မှာတော့ဒီတပွဲတူညီချက်လက်မှတ်ရေးထိုးလိုက်ရတဲ့အကုံလုံးကပြည့်စုံတာမဟုတ်ပါဘူးအဲ့ဒီပြည့်စုံအောင်လို့ကျွန်တော်တို့စပြီးတော့စကားပြောကြဆုပ်ဆိုတဲ့အနေထားတစ်ခုကိုဖန်တီးလိုက်နိုင်တဲ့အတွက် DNCA ဆိုတာကျွန်တော်တို့မြန်မာနိုင်ငံအတွက်အနာဂတ်မှာအကောင်းဆုံးသောသမရကြီးပြောသလိုငင်းချင်းရေးရှင်ရည်လမ်းကြောင်းကိုရောက်နိုင်ဖို့တကားဖွင့်ပါတယ်ဆိုတော့ပြောဆိုချက်ကိုကျွန်တော်ကတော့အဲ့လိုပဲရှုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးဆိုင်ညွန့်တွေကိုမေးချင်ပါတယ်စီလုံးညညသောတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ရဲ့ခေါင်းဆောင်တူအနေနဲ့ဘယ်လိုသုံးသပ်လိုပါလဲဒီသဘောတူညီချက်ကို
ကျွန်တော်တို့အနေနဲ့တော့ဒါကိုကြိုးစားရမှာပါအန်ဒရူးပြောလို့ပါပဲတကားပွင့်တဲ့အချိန်မျိုးတော့ရောက်သွားပြီသူကလုံးဝရာလုံးပြည့်တော့စိတ်ချရတဲ့နေတာမျိုးရှိနေပါဘူးဒီလက်မှတ်မထိုးခင်မှာအချိန်ကြီးတစ်ဖက်ကအမားရင်တစ်ခုအများပြုခဲ့လို့ရှိရင်ပြတ်သွားနိုင်တဲ့နေတာမျိုးရှိတယ်ဒီလိုအချိန်ကြီးကောင်းကြီးရခဲ့တဲ့ဥစ္စာကိုဆက်လက်တည်ဆောင်တော့လို့ပါတယ်အပိဓာဆွေးနွေးပွဲရမှာတပြေလုံးအပြစ်ကတက်ခိုက်မှုရစေးရေးဆိုတာပြင်လာတာဆိုရင်ကိုမှန်ပါလေအခုဆိုရင်တချို့နေရာတွေမှာပြစ်ခတ်တက်ခိုက်မှုတွေအရှိနေတုံးလေ
ခုရရှိတဲ့သဘောတူညီမှုနဲ့ပတ်သက်ပြီးအခြေခံကွဲလွဲမှုတစ်ခုအစင်လာအားဖြင့်လူတိုင်းစိတ်ထဲမှာဆွေးနွေးယူနေကြတာတိုင်းရင်းသားတွေလူကျင်တဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုမြန်မာနိုင်ငံအစိုးရဘက်ကသဘောထားတင်မှာသူတို့သူသဖြင့်ဒါတမန်တော်ပိုင်းကတချို့ကသိသဘောမတူဘူးဘွင်မကြဘူးမယုံကြည်ဘူးဒါပြလိုက်ရင်ပြည်ထောင်စုပြိုကွက်မယ်ဆိုတဲ့စိတ်ဓာတ်မျိုးရှိနေလို့ယူဆခဲ့ကြပါတယ်အစင်အားဖြင့်ဒီကိစ္စကိုဘယ်လောက်ထိပြင်းထန်သွားပြီလဲဒေါက်တာအန်ဒရူးခင်ဗျာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့လမ်းပွင့်သွားတာလားသူတို့ဒီကိစ္စကို less ခံတဲ့အစင်ကိုရောက်သွားပြီလားခင်ဗျာ
ဆယ်ရပြည်ထောင်စုထူထောင်ရေးဆိုတာ1960နှစ်ကနေဒီငင်းချင်းဆွေးနွေးပွဲစတင်တဲ့အချိန်ကြီးကတော့ပြောလို့ဆိုလို့မရတဲ့ကိစ္စဖြစ်ပါတယ်ဒါမဲ့ဒီနောက်ပိုင်းမှာကဘာဖြစ်လဲဆိုသမရကြီးကိုထိုက်ကဖက်ဒရယ်စနစ်ကိုအခြေခံသောပြည်ထောင်စုထူထောင်မဲ့ဆိုတဲ့ကိစ္စမှာသမရဖက်ကလည်းအတိအဝါထောက်ခံလာတယ်ကျွန်တော်တို့အစည်းအဝေးသမရနဲ့တွေ့ပြီးတော့လုပ်တဲ့အချိန်မှာဘယ်တော့မှဖက်ဒရယ်စနစ်ကိုအခြေခံသောပြည်ထောင်စုကိုတန်းကွက်မဲ့မလိုလားဘူးဒါပြည်ထောင်စုပြုကွေးဖြစ်တယ်ဆိုတဲ့ဟာမပြောပါဘူးအဲ့တော့ကျွန်တော်တို့ကဖက်ဒရယ်စနစ်ကို ချေခံတဲ့တစ်ထောင်စုထူထောင်ဖို့ကဒီအပြစ်ခရစေစာချုပ် NCA မှာသဘောတူပြီးပါပြီ။ဒါနဲ့အကောင့်ချေပေါ်တဲ့အပိုင်းကတော့စနစ်ကြံကြမယ်နှစ်20ကြံကြမယ်ဘာလို့ဆိုကျွန်တော်တို့အားလုံးကဒီဆောက်ရမယ်စနစ်ချစ်လို့ပါခင်ဗျာ
။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥစဉ်ညွန့်လွန်ရဲ့သဘောထားကိုလည်းကျွန်တော်သိချင်ပါတယ်အစိုးရဘက်ကရာကိုယုံကြည်ပြီးဆိုတာတကယ်ပဲစစ်မှန်တဲ့ယုံကြည်မှုလို့ထင်ပါသလား
အစိုးရဘက်ကလည်းဒီဟာကိုဖြစ်အောင်အလေးနဲ့ထားပြီးတော့လုပ်နေတယ်ဆိုတာကိုကျွန်တော်တော်လေးယုံကြည်ပါတယ်သို့တော်လည်းပဲနိုင်ငံရေးသဘောတူညီမှုရတဲ့အချိန်ခီးပူသွားဖို့ကတော့နည်းနည်းတော့ကျွန်တော်တန်ပြန်ရှိသေးတယ်အများကြီးကျွန်တော်ဆွေးနွေးရအောင်ပါဖြစ်တယ်အခု NCA မူကြမ်းမှာတချို့ပြဿနာတွေမကျော်လွှားနိုင်ဘူးဒါကိုဒီမူပေါင်းရေးတဲ့အချိန်ညမှာဆွေးနွေးမယ်ဒါမို့လဲနိုင်ငံရေးတွဲဆောင်ဆွေးနွေးတဲ့အချိန်ညမှာဆွေးနွေးမယ်ဆိုပြီးတော့ကျော်လွှားသွားတယ်ကျော်လွှားတဲ့ကိစ္စတွေကတကယ်နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲဒီမှာလာပြီးအခက်အခဲဖြစ်နိုင်တယ်အဲ့ဒီအချိန်ညရင်ကျွန်တော်တို့ဒီဆွေးနွေးဘက်တွေကဘယ်လောက်ထိညှင်းချက်မှုရှိသလဲဘလောက်ဒီတိုင်းပြည်ပေါ်မှာစည်းစနာရှိသလဲဒီပေါ်မှာအများကြီးမူတည်သွားပါပြီ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုပြောချင်ပါတယ်အခုရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာဒါလုတ်ပေးလိုက်ခြင်းအပြင်အနာလက်ရှိမြန်မာစုဘက်ကအရေးသာသွားတော့ဘာပဲပြောပြဒါလုတ်ပေးနိုင်တယ်ဆိုတာဒီလိုကြောင့်လုတ်တယ်ဆိုတာဟာမပြေတော့လဲကံရရှိပဲခင်ဗျာအဲ့ဒါဆိုတော့အဲ့လိုလက်ပူတိုက်ပြီးတော့လုတ်လိုက်တဲ့အတွက်ကြောင့်အရေးကြီးတာကိုတကယ်သဘောတူညီမှုမရပဲနဲ့နောက်ဆွေးနွေးမယ်ဆိုပြီးတော့ပြစ်ထားလိုက်ကြလားတကယ်တမ်းတော့နောက်ကိုဆွေးနွေးပွဲနဲ့အဖြေရှာနိုင်မလားလက်နဲ့ကင်ပฏิပက္ခစီကိုပြန်မြောက်သွားနိုင်တော့ဘူးလားဆိုတာကိုအရေးကြီးလို့ထင်ပါတယ်ဒေါက်တာအန်ဒရူးသဘောပြောပါန
ံပါတ်1အချက်ကအပြစ်ခရဆက်ဖို့လိုပါတယ်အပြစ်ခရဆက်ပြီးမှကျွန်တော်တို့နိုင်ငံရေးစပေါ်ဝိုင်းမှာအမြင်မတူတဲ့ဖေဒရယ်ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကအမြင်တိုင်းဒေသနဲ့ကန်ကောင်ဆောင်ဘက်ကအမြင်ကျန်တဲ့အုပ်စုအဖွဲ့အစည်းတွေအမြင်တွေအားလုံးကကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှာရမှာဖြစ်ပါတယ်ခင်ဗျာဒါပေမဲ့ဒီလိုအဖြေရှာနိုင်ဖို့အချင်းချင်းတစ်ခုကိုကျွန်တော်တို့လွတ်လပ်ရရပြီးတဲ့အချိန်ကနေဒီနေ့ဖြစ်မရဖြစ်ပါဘူးအခုနအကြေပြောတဲ့အထက်မှာဒီအလက်ရှိဖြစ်နေတဲ့အနေအထားမှာဥဆောင်နေတဲ့လူတွေကဒါအခွင့်အရေးယူတယ်ဆိုတဲ့ဟာမျိုးကမ္ဘာမွေးသူတို့ရဲ့ရည်ရှိအချို့မြတ်ဆိုတဲ့ဟာမျိုးကျွန်တော်မယူပါဘူး။ဘာလို့လဲဆိုတော့ယူချင်လဲယူလို့မရဘူး။စိတ်ထားထိတ်ထန်ကောင်းမနဲ့အုံမြချပြီးတော့ကျွန်တော်တို့စိတ်ဆက်ပြီးတော့သွားရမယ်ဆိုတဲ့လမ်းကြောင်းအမှန်ပေါ်ကိုပြင်ပေးနိုင်တာခုနအကျယ်ဆိုင်ညွန့်လင်ကျော်ကျော်ကလူပဲကျွန်တော်ကတော့ထောက်ခံပါတယ်
။တချို့ကိုကြောသွားတယ်ဆိုလို့ကျွန်တော်လက်ပူတိုက်ပြီးတော့ပြီးဆိုလဲကြောင်းလုံးသလားဆိုရဲမိကုန်းကိုမိခဲ့တာပါ။ဥစဉ်ညွန့်လင်ဘာပြောလို့ပါလဲ။
ပြစ်ခတ်ရဆဲပြီးတော့မှဒီနိုင်ငံရေးဆွေးနွေးရတယ်စကြည့်ပေါ့ဗျာဒီယူဆကလည်းကျွန်တော်မငြင်းဆာလို့ပါဘူးတယောက်တော့ပြစ်ခတ်တိုက်ခိုက်တာတွေရပ်သွားပြီးမှဆွေးနွေးတယ်ဆိုအကောင်းဆုံးပေါ့နော်တကယ်လို့ကအဲ့လိုအခြေအနေမျိုးမပြီးရင်ပဲလဲပဲဆွေးနွေးလေးပွဲတွေရုပ်ရပါလေကဘာစစ်ကြီးတွေမှာဆိုလဲဆွေးနွေးပွဲတွေပြီးတော့မှပြစ်ခတ်ရဆဲသွားတယ်ရှိခဲ့ပြီပါလေလိကကတော့ကျွန်တော်နိုင်ငံတော်ပေါ်မှာဘယ်လိုစီလက်ထားမလဲကျောင်းနဲ့တယောက်ဟိုဘလောက်ထိအမြင်တွေဖလှယ်နိုင်မလဲအပေးယူတွေဘလောက်ထိညနိုင်မလဲတယောက်ကအသာစီးယူပြီးတော့တယောက်ကိုနှိမ်ထားရင်တော့ဒါမချစ်နိုင်ဘူးဒီလိုအနေထားတွေကိုကျော်လွှားနိုင်တယ်ဆိုတော့ကျွန်တော်ထင်တယ်ကောင်းတဲ့အနေထားတွေကိုကျွန်တော်ရောက်သွားမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဒီလိုအပြစ်ခရဆေးရေဒေါက်တာအန်ဒရူးကပြောတယ်ဒါမြန်မာသမိုင်းမှာလွတ်လပ်ရပြီလားဒီလိုအခွင့်အလမ်းမျိုးမရဘူးတကယ်တော့နဝတနာဖလက်ထက်ကလည်းပဲတိုင်းသားအင်အားစုတချို့နဲ့အပြစ်ခရစေးရေးနှစ်တော်ကြာ14နှစ်19နှစ်ဆက်တပြင်ရခဲ့တယ်ဆိုတာသိပါတယ်အဲဒီကောင်ကအပြစ်ရစေးအဖွဲတွေကိုနောက်မကြခင်မှာအစွာအတင်းမဲ့ငိမ့်အဖွဲဆိုပြီးတော့ဆိုင်းပုတ်တက်လိုက်တယ်နောက်ပိုင်းမှာကျတော့နိုင်ငံရေးသဘောတူညီမှုအစင်ကိုတိုးတက်မလာခဲ့ဘူးဆိုတော့အခုအခြေအနေဟာရခင်လိုမဖြစ်တော့ဘဲနဲ့တကယ်စစ်ကိုတိုးပါမယ်ဆိုတာဘယ်အချက်ကပူပြီးပြောင်းလဲလာလို့လဲဒေါက်တာအန်ဒရူးခင်ဗျာ
ကျင်းဟိုဘောဘောတမရအစိုးရလက်ထက်ဒုံကလုပ်တဲ့ဟိုငင်းချန်ဖြစ်နေတာအခုလုပ်နေငင်းချန်ဖြစ်နေတာတော့ကြွားပါလေခင်ဗျနံပါတ်၁ချက်ကဘာလဲဆိုအရင်ဟိုတမရအစိုးရလက်ထက်ဒုံကလုပ်ထားတဲ့ကိစ္စကနိုင်ငံကြီးပြည်သူမှာကိုနိုင်ငံကြီးမိအရာဖြည့်ရှင်းနိုင်တဲ့အမိထားမရောက်မချင်းဟိုဘောဘာမှနိုင်ငံကြီးကိစ္စမဆွေးနေဘူးအခုကတော့နိုင်ငံကြီးပြည်သူမှာကိုအခုချိန်ကနေစပြီးဆွေးနေမယ်ဘာနဲ့ကွာလဲဆိုတော့အရင်တော့ကဒီဒီဆာမမန့်လက်နက်ကိုအရင်ထုတ်ပြီးမှဓမ္မမုံရင်သူသမုံရင်အောက်ကိုဝင်ပြီးမှနိုင်ငံရေးဆွေးနွေးနေအခုအချိန်မှာဖြစ်နေတဲ့ဆွေးနွေးပွဲက ဒီ SSR လို့ခေါ်တဲ့ security sector reform ကို base လုပ်ပြီးတော့ကျွန်တော်တို့လက်ထက်မှာတင်မှတ်ကြင်ထားပါကျွန်တော်တို့နိုင်ငံကြီးကိုအရင်ဆွေးနွေးပြီးမှအားလုံးသဘောတူတဲ့အခါကျရင်ကျွန်တော်တို့တိုင်းပြည်မှာဒီနိုင်ငံကြီးပြည်ထောင်အောင်ဘယ်လိုဖြည့်ရှင်းမလဲဆိုတော့ကိစ္စအဲ့ဒီမျက်ချက်ကကိုပါတယ်ခင်ဗျဟုတ
်ကဲ့ဟုတ်ကဲ
့ဒီတန်းကျွားရင်လက်နဲ့ကြင်နေတဲ့လူတစ်ဖက်ရှိနေတည်းတော့မင်းချင်းရဲ့ဘလောက်ပဲစာချုပ်ထူးထူးတိကျတဲ့ခေတ်မျိုးရှိမှာပါဒါပေမဲ့အရင်လုံးကလုံးကမျိုးမဟုတ်ပဲနဲ့ထိထိုးရင်ဆိုင်မှုလေးတွေတော့ကျွန်တော်တို့ကြုံတွေ့ရအောင်မှာပါ
ဟုတ်ကဲ့ဦးဆိုင်ညွန့်လင်းကသဘောတူလာအဲ့တော့အရင်လုံးကရခဲ့တဲ့တိကျရစေးသဘောတူညီချက်နဲ့အခုသဘောတူချက်မတူတော့ဘူးအခုဟာသိစားတယ်ဆိုတော့ဒေါက်တာအင်ဒရီပြောကြားချက်ကိုလက်ခံပါလားခင်ဗျာ
ကျွန်တော်မငင်းလို့ပါဘူးဒါလည်းဟိုထောက်ခံပါတယ်ဂျူလည်းဂျူဆိုပါတယ်သို့တော့ကျွန်တော်တစ်ချက်ပြောချင်တာကဟိုအရင်အစိုးရနဲ့အခုအစိုးရနဲ့ပုဂ္ဂိုလ်တွေကတိတ်မကွာဘူးကြ။ငကောကလူတွေပါပဲဖြစ်နေတယ်။အဲ့တစ်ချက်ကတော့ကျွန်တော်ထင်တယ်ပြည်သူလူထုတွေရောသူနည်းပဲအဲလက်နက်ကိုင်းအဖွဲ့တွေအကြံနဲ့အဲတန်တရားဖြစ်စရာရှိတယ်။အဲ့မှာယုံကြည်မှုတည်ဆောက်ဖို့အများကြီးလိုတယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့လူမပြောင်းမနေမူလောက်ပြောင်းပြနေတဲ့သဘောလို့ဟုတ်ပါတယ်ဒါမှန်ပါတယ်လူတော်များများအဲ့လိုထင်ကြပါတယ်တည်တံပြားကိုပြောင်းအောင်ရောတကယ်လုံနိုင်မထင်ပါလားကွန်ဒူဆိုတူတော်လေးပြောပြပါတကယ်စောက
်ဟုတ်ကဲ့အရင်ဆိုကနဲ့အခုဆိုနဲ့လူကတော့တူပါတယ်ဒါပေမဲ့လူတူပေမဲ့လည်းဝူဘောတာပေါ်လစ်စီအတွေးခေါ်ကြောင်းတော့ရောခေတ်ကာလရေရှိကြောင်းရဲ့ကြောင်းနိုင်မှုကြည့်ပြီးတော့အရင်တော့ရှိတဲ့ရောပြောင်းမဲ့လူတွေဒီစနစ်ထဲမှာဝင်လာတဲ့အတွေ့အခုချိန်ကြီးဒီလိုမျိုး၃နှစ်၄နှစ်အတွင်းမှာမင်းချင်းဖြစ်ချင်းတွေဒီလောက်တိုးတက်တာဖြစ်ပါတယ်ဆိုတော့ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကဘုရားရဆရေးသဘောတူညီမှုမှဒီညီညာရေးလမ်းကြောင်းကိုချစ်တဲ့နေရာမှာအဓိကစိန်ခေါ်မှုကဘာကိုရင်ဆိုင်ရမလို့ထင်ပါတယ
်ကျွန်တော်ထင်တာကတော့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေအပြင်မှာပါဝင်ထိုက်ပါဝင်တဲ့တင်းတဲ့လူတွေကကိုဘယ်အခန်းကဏ္ဍကနေဘယ်လူကနေပါဝင်မယ်ဆိုတဲ့ဟာနားမလည်ပြီးတော့ငါမပါရကောင်းလားသူမပါရကောင်းလားဆိုပြီးတော့ကျွန်တော်ပြဿနာတွေ့မယ
်
ဒီဟာကကျွန်တော်တို့ရဲ့အာဓမအကြီးမားဆုံးဟိုပေါ့စိန်ခေါ်မှုပါခင်ဗျ
ဟုတ်ကဲ့ဦးဆိုင်ညွန့်လည်းရောဘယ်လိုမြင်ပါလဲ
ကျွန်တော်ပြောချင်တာကတော့ဘယ်နှစ်ဖွဲ့နဲ့ဟိုအပြစ်ကရက်ဆဲတယ်ကပ္ပစံကျင်တင်လို့ဘင်းနဲ့စံကျင်တင်လို့ဟိုကျူးစားတာတဲ့စာလို့ရှိရင်အကြီးလုံးမှာအနတ်တန်တစ်ချက်မှမဟုတ်ပဲနဲ့အကြီးကရဆဲမယ်အဲ့ဒါဆိုပူကောင်းပါလေကျွန်တော်ထင်တော့အဲ့ဒါကိုပူကျူးစားပြင့်မယ်လို့ထင်တယ်ဒီနှစ်ဖွဲ့တော့ကျွန်တော်တို့ရသွားပြီကျန်တဲ့ဖွဲ့တော့ချန်ချန်ပစီဆိုတဲ့ဟာမျိုးတော့အဲကျွန်တော်သိမကြိုက်ပါဘူးကျွန်တော်ပုံကိုရေးနေနဲ့ပြောမယ်စိတ်ကိုသာအားလုံးတော့ဘယ်လိုဝက်တိစိတ်ပေါ်ဆွေးနွေးတဲ့နဲ့ဤနိုင်တဲ့နဲ့ကိုယ်လူဘတ်တစ်ခုတည်းမဟုတ်တော့ပဲနဲ့နိုင်ငံတော်အတွက်နိုင်ငံတော်မှာပါတယ်လူတလေဆိုတဲ့ကိစ္စပေါ့ပါအဲ့အထိုင်နဲ့စဉ်းစားသိပြီခုအထိုင်နဲ့ကိုထိုင်ခဲ့တဲ့အတွက်ကမှားခဲ့ကြပြီဘာလို့ဒီနေ့ဘယ်လိုမှားလဲ
င
ါမှားလားမင်းမှားလားမပြောတော့ဘူးအားလုံးဒီခုအထိုင်နဲ့ဘယ်လိုမထိုင်တော့ပဲနဲ့နိုင်ငံတော်ကောင်းမှုတိုင်းပြည်နဲ့လူမျိုးတွေကောင်းမှုအဲ့အထိုင်နဲ့မှာထိုင်သင့်တယ်လို့ကျွန်တော်ယူဆ
ကြော်စံသားအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။နောက်ထပ်အစီအစဉ်တစ်ခုတင်ပြပေးကြပါတယ်သူယုံကြည်အားအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်မှာတော့အမေရိကန်နိုင်ငံချီကာဂိုမြို့ North Western တက္ကသိုလ်မှာပညာသင်ယူနေတဲ့ကိုအာကာဟိန်ဘာကိုယုံကြည်တယ်လဲဆိုတာပြောပြပေးမှာပါ။မမိုးဖြူအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
Facebook မှာမြန်မာပြည်ကလူမျိုးရေးပြည်ပခန့်နဲ့ပတ်သက်တဲ့သတင်းတွေ၊တပ်ပုံတွေ၊ဗီဒီယိုတွေဇက်တိုက်ဆိုစလို့ပေါ်လာပြီးကျွန်တော်တွေ့ရမြင်လာဖတ်လိုက်ရပါတယ်။အဲ့ဒီအထဲမှာအထူးသဖြင့်ဒေါ်လာထွက်နေတဲ့လူအုပ်ကြီးတွေရဲ့မင်းမဲစရိုက်ပြုမူနေတာတွေအပြစ်မဲ့မိသားစုတွေနေထိုင်ခဲ့တဲ့ပြည်တော်အိမ်လေးတွေရှိခဲ့တဲ့နေရာမှာမိလောင်တစားပြင်းပြီးဖြစ်သွားတဲ့စတဲ့ဝမ်းနေပေါ်ရဆက်ဆက်ခွေရကောင်းတဲ့အရာတွေတောင်းဝင်ပါတယ်အချိန်ထဲမှာပဲတစ်ဖက်နဲ့တစ်ဖက်အမှားတဝက်အမှန်တဝက်ပါဝင်တဲ့အမုန်းတရားစာတွေလို့လည်းဖတ်လိုက်ရပါတယ်ဒါတွေကိုကြည့်ပြီးအဲ့ဒီကြောင့်ကကျွန်တော်တွေးမိတယ်ဒီလိုလောက်ရက်တွေကိုလောက်ခဲ့တဲ့လူတွေလုံနေစေလူတွေဟာ လူသားတွေမှာဟုတ်ရဲ့လားဆိုပြီးတော့ကျွန်တော်တန်အောင်ဖြစ်မိရပါတယ်တကယ်တော့လူတွေဟာတခြားအဟိတ်တိရစ္ဆာန်တွေနဲ့ကွာခြားတာကစဉ်းစားတတ်တဲ့အုံနောက်နဲ့ခံစားတတ်တဲ့နှလုံးသားတွေရှိနေကြပါတယ်ဒါကြောင့်လူဖွဲ့စည်းမှနေပြီဆိုရင်အကြောင်းမျိုးမျိုးကြောင့်စဉ်းစားတွေးခေါ်တတ်တဲ့ပညာရေးချင်းမိန့်ပါခဲ့ရင်တော့ခံစားတတ်တဲ့စိတ်နှလုံးသားတွေကတော့လူသားတစ်ယောက်တည်းရော့ကြနှိမ့်ကြပြီးတရေတော့တပြိဿံတွေဖြစ်သွားတဲ့အထိတော့မဖြစ်တင်ဘူးတော့ဒါကြောင့်ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့ဟာသူတစ်ပတ်သားပေါ်မှာကိုချင်းစာစိတ်လေးထားပြီးသူလဲကိုလိုပါလားကိုရာဆိုသူ့နေရာမှာဘယ်လိုလုပ်မလဲဆိုပြီးတော့မမြင်နိုင်တော့တဲ့အချိန်မှာအမုန်းတရားတွေအာဃာတစိတ်တွေပေါ်ပေါက်လာပြီးသူတစ်ပတ်သားပေါ်ကိုမလုတင်တာတွေလုံးမိတယ်မကျွလွန်တင်တာတွေကျွလွန်ပြီးတော့တယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့တွေဟာနေ့စဉ်မိမိတို့ရဲ့အိမ်ကျောင်းအလုပ်စတာဒီမှာလူမျိုးမျိုးနဲ့ထိတွေ့ဆက်ဆံမိနေမှာပါအဲ့ဒီလိုထိတွေ့ဆက်ဆံတဲ့အချိန်မှာကိုချင်းစာစိတ်လေးထားပြီးပြုမှုဆက်ဆံနေမိမယ်ဆိုရင်အေဂျင့်နဲ့မိသားစုတာယာတဲ့ယုံဆက်ယုံနောက်ဆုံးငင်းချက်နဲ့လူခွဲစီတရက်ကိုတည်ထောင်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံဟာလူ့လက်ရေးရပြီးကြတဲ့ကတိုင်းရင်းသားပြိပကဘာသာရေးပြိပကအပြင်အယူဝါဒတွေမတူတဲ့အတွက်ကြောင့်ပေါ်ပေါက်လာတဲ့နိုင်ငံရေးပြိပကစတဲ့ပြိပကမီဒီယာတောက်လောင်ပြီးအနိဋ္ဌာယုံတွေနဲ့ဖြတ်တန်းလာခဲ့တာအခုဆို260တောင်ရှိနေပြီပေါ့တကယ်တော့ဒီမီတွေကိုဆက်ပြီးမတောက်တော့ငြိမ်းတော့အောင်ဒီပြိပကတန်တရားမတရားမှုတန်တရားကနေကျွန်တော်တို့တွေလွတ်ထွက်နိုင်မှာကဒီမြန်မာပြည်မှာနေနေကြတဲ့ညီတိလူမျိုးညီတိဘာသာဝင်ညီတိဖွဲ့စည်းကမဆိုတောင်းဝန်ရှိပါတယ်။ဒါကြောင့်တကယ်စစ်မှန်တဲ့ငင်းချမ်းမှုရှိတဲ့ငင်းချမ်းတာရတဲ့လူခွဲကြီးတရက်ပေါ်ပေါက်လာဖို့ဆိုရင်ကျွန်တော်တို့တွေဟာတယောက်နဲ့တယောက်ပြည်မှုဆက်ဆံပြောဆိုတဲ့အချိန်ကိုကတစ်ခုခုမပြောခင်တစ်ခုခုမလုပ်ခင်မှာကိုယ့်ရဲ့လုပ်ရကြောင်းတစ်ဖက်သားဘယ်လိုဖြစ်သွားမလဲဆိုတာလေးကိုတွေးမိနိုင်မှုအရေးကြီးပါတယ်။ဒါကလည်းတိုင်းပြည်ရဲ့နောင်လာနောက်သားမျိုးဆက်တွေကလေးရွယ်လေးကစပြီးမိဘများကတစ်ဖက်သားကိုကိုချင်းစာတွေရှိတတ်အောင်မေတ္တာစိတ်ထားတတ်အောင်ပြုစုပြောဆောင်ပေးရပါလိမ့်မယ်။ကျောင်းမှာလဲတန်းဖော်တွေကိုကိုချင်းစာစိတ်ရှိတတ်အောင်မေတ္တာစိတ်ထားတတ်အောင်စသဖြင့်စနစ်တကျတင်ကြားပြောဆိုပေးရပါလိမ့်မယ်။ဒီလိုတယောက်နဲ့တယောက်သူလဲလူသားတယောက်ပါလားသူလဲကိုယ်လိုခံစားတတ်တဲ့နှလုံးသားရှိပါလားစသဖြင့်ကိုချင်းစာစိတ်လေးထားလိုက်ကြမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်မှာအမုန်းတရားတွေအာဃာတစိတ်တွေမစ္စရိယစိတ်တွေရှောက်ချနိုင်ပြီးငင်းချမ်းတရားတဲ့လူဖွဲ့စည်းတည်းရဲ့တကယ်ပေါ်ပေါက်နိုင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
တိုက်ပွဲတွေဆုံးသက်ပြီးစစ်သားတွေလက်နက်ဖြုတ်သိမ်းကြတဲ့အချိန်မှာပဋိပက္ခလွန်ကာလပြန်လည်ထူထောင်ရေးအတွက်ပြင်ဆင်မှုဖြစ်ခက်ခဲလာတဲ့ငြိမ်းချမ်းရေးစိတ်ဆက်ဆွေးနွေးမှုတွေစတင်လေ့ရှိကြပါတယ်။ဒီလိုအချိန်မျိုးမှာတိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးအခင်းအကျင်းတွေကိုပြုပြင်ပြောင်းလဲဖို့ခေါင်းဆောင်တွေအတွက်အခွင့်အလမ်းကောင်းလေးဖြစ်ပါတယ်။စိတ်ဆက်ညှိနှိုင်းရေးစပွဲဝိုင်းမှာလည်းအမျိုးသမီးတွေပါဝင်ခွင့်ရအောင်ကန့်လန့်မှုကအရေးကြီးပါတယ်။ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလင်နော့စကီရဲ့စကားအတိုင်းပြောရမယ်ဆိုရင်တော့ဆွေးနွေးရေးစပွဲဝိုင်းမှာတိုင်းပြည်မှာရှိတဲ့လူထက်ဝက်လောက်ရဲ့အတန်နဲ့ငြိမ်းချမ်းရေးကိုမတီဆောက်နိုင်တာကြောင့်ပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဟာမရှိမဖြစ်အရေးကြီးပါတယ်။ပဋိပက္ခတွေဖြစ်ပွားရတဲ့ကိစ္စတွေနဲ့လူမှုအပေါ်ရိုက်ခတ်နေတဲ့အကျိုးဆက်တွေနဲ့ပတ်သက်လို့အမျိုးသမီးတွေနဲ့မိန်းကလေးတွေမှာဘသူနဲ့မှမတူတဲ့အမြင်မျိုးတွေရှိတတ်ကြပါတယ်စစ်ဖြစ်နေချိန်မှာအရက်သားတွေမတရားသဖြင့်အကြမ်းဖက်မှုတွေကိုခံစားကြရသလိုအမျိုးသမီးတွေနဲ့မိန်းကလေးတွေဟာဆိုရင်လည်းမကြာခဏဆိုသလိုအခွင့်ကောင်းယူအမျက်ထုတ်ခံရတာ အကျန်းဖတ်မှုတွေအထူးသဖြင့်လိမ်ပိုင်းဆိုင်ဟာအနိုင်ကျင့်ခံရမှုတွေမှာနှစ်ဖက်စလုံးရဲ့ပြစ်မှတ်ထားခံကြရတာပါအမျိုးသမီးတွေအနေနဲ့ကိုယ်ကာယဆင်းရဲဒုက္ခတွေကိုခံစားကြရသလိုပဋိပက္ခကြောင့်မို့မကြာခဏဆိုသလိုအိုးအိမ်စွန့်ခွာပြောင်းရွှေ့ကြရပေမဲ့မိသားစုနဲ့ပတ်ဝန်းကျင်အတွက်နေတတူဝတာဝန်ယူနေကြရတာလည်းဖြစ်ပါတယ်သူတို့အနေနဲ့ငြိမ်းချမ်းရေးနဲ့ရှင်သန်ရည်တည်နိုင်ရေးမှာအဟံတားတွေရှိနေတာကိုဒေသန္တရအဆင့်မှာနားလည်သဘောပေါက်ထားရုံသာမကပြဿနာတွေကိုဖြေရှင်းဖို့ဘာတွေလုပ်ရမလဲဆိုတာကိုလည်းသိထားကြပါတယ်ဒါပေမဲ့လည်းပဋိပက္ခတွေကိုဖြေရှင်းဖို့ပြဿနာတွေဖြစ်ရတဲ့အကြောင်းရင်းတွေကိုရင်ဆိုင်ဖို့ကြိုးပမ်းရမှာအမျိုးသမီးတွေထိထိရောက်ရောက်တင်ပြခွင့်မရကြတာပါဝင်ခွင့်တွေကိုညှင်းပယ်ခံရတာတွေလည်းမကြာခဏကြုံကြရပါတယ်ပြဿနာတွေကိုငြိမ်းချမ်းစွာအဖြေရှာဖို့အားပေးတဲ့လူအတိုင်းဝိုင်းတစ်ခုကိုဘလို့ပြန်လဲတိဆောက်ကြမလဲဆိုတာနဲ့ပတ်သက်လို့လဲပြောခွင့်မရကြပါဘူးအမျိုးသမီးတွေအကြမ်းဖက်ခံရတာမျိုးတစ်ချိန်ကလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဖော်ထုတ်ဖို့လို့သူတို့အတွက်စိုးရိမ်မကင်းစရာအဖြစ်အဆုံကိစ္စတွေဟာလဲလစ်လျူရှုခံကြရပါတယ်တကယ်တော့ဒီပြဿနာတွေအားလုံးဟာလူအတိုင်းဝိုင်းတစ်ခုလုံးကိုထိခိုက်နေတာပါဒါတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အစိတ်အပိုင်းတစ်ခုအနေနဲ့မဖြေရှင်းဘူးနိနာချက်တွေကိုဒံရဒံချက်ဖြစ်အောင်လုပ်မယ်ဆိုရင်တော့ပဋိပက္ခလွန်ကာလပြန်လဲထူထောင်ရေးဟာမကြာခဏဆိုသလိုပုံမှုခက်ခဲတတ်ပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လဲတည်မြဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်တဲ့ပြောဆိုဆွေးနွေးမှုတွေဟာအမျိုးသမီးတွေရဲ့အမြင်တွေကြောင့်ပုံမှုကျေပြန့်လာနိုင်တယ်လို့မတော်တဆကြံသွားနိုင်တဲ့အရေးတကြီးဦးစားပေးရမယ့်ကိစ္စတွေကိုလည်းအာယုံဆိုင်ခံရတတ်တယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးမလင်နော့စကီးကပြောဆိုခဲ့ပါတယ်။ငြိမ်းချမ်းရေးတိဆောက်ရမှာအမျိုးသမီးတွေအခန်းကဏ္ဍတစ်ခုကနေပါဝင်ခွင့်ရအောင်အားပေးတာဟာအယူဆအသစ်တစ်ခုတော့မဟုတ်ပါဘူးဒီစိတ်ကူးကိုအမေရိကန်ပြည်ထောင်စုကကုလသမဂ္ဂမှာလွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်လောက်ကတည်းကအလေးထားတင်ပြနေတာပါငြိမ်းချမ်းရေးနဲ့တာယာဝါပြောရေးကိုတိဆောက်ရမှာကမ္ဘာတစ်ဝန်းကအမျိုးသမီးအမျိုးသားအားလုံးဟာတထောင်တနေရာကပါဝင်ကြတယ်ဆိုတော့အခြေခံအယူဆတစ်ခုသာဖြစ်တယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးမလင်နော့စကီကပြောကြားသွားကြောင်းပါရှင်
အမေရိကန်စိုးရိုက်သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘူမဟုတ်ကြောင်းတော်တာရှင်တွေကိုအသိပေးလိုပါတယ်ရှင် VOA ရဲ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလဲပြောပြပေးပါရှင်
အမေရိကန်နိုင်ငံအရှိဘက်ချန်ဘယ်တီမိုးမြို့မှာကြီးမားတဲ့လူအုပ်ကြီးကခြေတက်ဆန္ဒပြနေပါတယ်။ဒါပေမဲ့ဒီဆန္ဒပြပွဲဟာငင်းငင်းချမ်းချမ်းပြီးဆုံးသွားလိမ့်မယ်လို့ရတပ်ဖွဲ့ကမျှော်လင့်နေပါတယ်။အာဖရိကန်အမေရိကန်လူမဲလူငယ်တူလူမဲတွေအပေါ်ရတပ်ဖွဲ့ကမဖွဲ့မရပြုတ်မှုဆက်ဆံတာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြလူအုပ်ကြီးကမြို့လယ်အဓိကမြေထားဘူရာယုံကနေမြို့တော်ခမစီကိုခြေတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီတော်တွင်နယူးယောက်မြို့တော်အပါအဝင်အမေရိကန်နိုင်ငံအတွင်းကတခြားမြို့ကြီးတော်တော်များများမှာလည်းဘယ်တီမိုးမြို့ကဆန္ဒပြပွဲတွေကိုထောက်ခံတဲ့အနေနဲ့ကြီးတက်ဆန္ဒပြပွဲတွေကိုပြုလုပ်နေကြပါတယ်။နီပေါ်နိုင်ငံမှာစနေနေ့ကလှုပ်ခတ်သွားခဲ့တဲ့အင်အားပြင်းမြင်းကလင်ဖို့ပြုသွားခဲ့တဲ့နေရာအနီးတစ်ဝိုက်မှာဆေးနဲ့အစာအသောက်တွေစတင်ဖြန့်ဝေပေးနေပြီဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ငရင်တန်ကြောင့်သေဆုံးသူအရေအတွက်ဟာ 9,000 ကျော်သွားပြီလို့သတင်းတွေမှာဖော်ပြထားပါတယ်။ထောင်နဲ့ချီတဲ့လူတွေဟာဗုဒ္ဓနေ့မှာကတ်မန္ဒူမြို့မှာစုဝေးခဲ့ကြပြီးတဲ့နောက်အမျိုးတွေရှိတဲ့နယ်တွေကိုသွားဖို့ဘတ်စကားတွေကိုရှာဖွေနေကြပါတယ်မကြေမနက်ဖြစ်နေကြသူတွေဟာလည်းမြို့တော်မှာဆန္ဒပြနေကြပြီးလမ်းတွေကိုပိတ်ထားပြီးတော့ရဲကားတွေနဲ့ထိတ်တဲရင်ဆိုင်တွေ့နေပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံကလှုပ်ဆောင်ခဲ့တာဒီအပေါ်အထူးနောက်နောက်ရမိကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဗုဒ္ဓနေ့မှာအမေရိကန်လွှတ်တော်နေရာပေါင်းရှိမှာမင်းကွန်းပြောကြားတဲ့အထက်ထည့်သွင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကဥဆမ်မိုးဝေဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ရှင်ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်မင်္ဂလာရှိတဲ့မနက်ခင်းမှာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေ့ကြပါစေလို့စုမုံကတောင်းပေးလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.